to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်မေလ25ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဖိုင်းဒိုမီတာ1925 32တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမုံပါရှင်
။ကျွန်တော်ကမောင်စမ်းပါ။ဒီနေ့ထိတ်တန့်တက်လာတဲ့သတင်းတချို့ကိုတင်ပြပေးမှာပါ။လက်နက်ကိုင်ဆောင်မှုဥပဒေနဲ့ပတ်သက်ပြီးအဓိပ္ပာယ်ရှိရှိပြည်ပြပြောင်းလဲအောင်လွှတ်တော်အမတ်တွေကိုတွန်းအားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလေးလေးနက်နက်ကြေပြုလိုက်ပါတယ်။စစ်မဲ့ပြစ်ခင်ကအခြေအနေတိုင်းမဖြစ်ရင်ဆွေးနွေးပွဲမဝင်ဘူးလို့ယူကရိန်းသမ္မတကပြောလိုက်ပါတယ်။တရုတ်နဲ့ဆက်ဆံရေးချင်းကပ်ပုံမူဝါဒအသေးစိတ်ကိုမနက်ဖြန်ကြာတာပရိနေမှာအမေရိကန်နိုင်ငံအကြီးဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုဖို့ရှိတယ်ဆိုတဲ့သတင်းတွေလည်းကိုဥဝင်းမင်းနဲ့အတူသတင်းတွေကိုတင်ဆက်ပြပါပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီကနေ့ညမှာတင်ဆက်ပေးမယ့်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့Facebook လူမှုကွန်ရက်ဆာမျက်နှာမှာချင်းကာကွယ်ရေး CDF အဖွဲ့ကိုအားပေးထောက်ခံလို့ဆိုပြီးချင်းပြည်နယ်ဟာခါမြို့ကအစိုးရအရာရှိ2ဦးကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့ပါတယ
်။ယုံကြနေတဲ့ချိန်ပေါ်တော့ယုံခမ်းမှာဝဖမ်းတာလို့ပြောတယ်။ဟာခါရဲ့ကြောင်းရင်းတော့ CDF ကိုထောက်ခံအားပေးတယ်ပြီးတော့လူမှုကွန်ရက်မှာလည်းမဟုတ်မှန်တဲ့ဒိန်းကြီးကိုထုတ်ပြန်ရေးသားတယ်ဆိုရဲဆွတ်ဆွဲချက်နဲ့ဖမ်းတယ်လို့ပြီးရတယ်ပေါ့နော်။
သူတို့ကိုဘာကြောင့်ဖမ်းတယ်လဲဆိုတာကိုချင်းနိုင်ငံရေးလေလာသူကိုထောင်က VOA မြန်မာပိုင်းကိုပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဦးတမောင်တန်းနဲ့ဦးဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်လက်နက်ကိုင်ဆောင်မှုဥပဒေနဲ့ပတ်သက်ပြီးအဓိပ္ပာယ်ရှိရှိပြုပြင်ပြောင်းလဲအောင်လွှတ်တော်အမတ်တွေကိုတွန်းအားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလေးလေးနက်နက်ကြေပြုလိုက်ပါတယ်အမေရိကန်နိုင်ငံတက္ကသိုလ်ပြည်နယ်ယူဗာဒီမြို့ကမူလာတန်းကျောင်းကိုဝင်ပြီးအသက်18နှစ်အရွယ်တင်းနတ်ကိုင်ဆောင်သူတဦးကမောင်းပြန်တင်းနတ်နဲ့မနေ့ကပြစ်ခတ်ခဲ့တဲ့အတွက်ကလေး19ယောက်နဲ့လူကြီး2ယောက်တိတ်ဆုံးသွားခဲ့တဲ့အပေါ်သမ္မတဘိုင်ဒန်ကအင်ကာနေညမှာအင်ဂျူရောကနေတုံ့ပြန်လိုက်တာဖြစ်ပါတယ်။အာရှကြီးစင်ကရောက်အောင်ချင်းအခုလိုတုံ့ပြန်လိုက်တာပါ။အခုလိုတင်းနတ်နဲ့ပြစ်ခတ်တပ်ဖြတ်တာတွေဖြစ်ပေါ်နေတဲ့အတွက်သမ္မတဂျိုးဘိုင်ဒန်ဟာဒေါသထွက်စိတ်နှောက်ယှက်ဖြစ်နေပုံနဲ့ရပါတယ်။ဆက်ကျော်သက်တင်းနတ်မဟာယူဗာဒီမြို့မှာနေထိုင်နေတဲ့သူလူလည်းဖြစ်တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်။ Texas ပြည်နယ်ဟာတင်းနတ်ကန်ဆန်ကွင်းကိုသိပ်မတင်းကျပ်တဲ့ပြည်နယ်လည်းဖြစ်ပါတယ်။အနာဂတ်မှာခုလိုပြစ်ခတ်တာတွေကိုကာကွယ်နိုင်အောင်လက်နက်ကိုင်ဆောင်ရေးဥပဒေကိုပြုပြင်ပြောင်းလဲဖို့ Democrat Party ခေါင်းဆောင်တွေကဆော်လိုက်ကြပါတယ်။ Ukraine သမ္မတ Volodymyr Zelensky နဲ့ပြင်သစ်သမ္မတ Macron တို့ကလည်းမိသားစုတွေဝါနဲ့ကြည်ကွဲစကားပြောဆိုလိုက်ကြသလိုပုတ်ဂျဟန်မင်းကြီးကလည်းလက်နက်ရောင်းဝယ်မှုထိန်းချုပ်ရေးကိုတောင်းဆိုလိုက်ပါတယ်။လန်ဒန်တွေကိုထုတ်လုပ်နေသူတွေဒါမှမဟုတ်လန်ဒန်လုပ်ငန်းမှာယင်းနှိမ့်မြုံနံသူတွေဟာသူတို့ကိုသူတို့ခရစ်ယာန်တွေလို့ပြောနေရင်သူတို့ဟာကြောင်သူတော်ခရစ်ယာန်တွေတာဖြစ်တယ်လို့ပေါ်ယဟန်မင်းကြီးက2015မှာပြောခဲ့ဘူးပါတယ်။သတင်းကြေကိုနောက်ပိုင်းမှာဆက်လက်တင်ပြမှာပါ
။ရုရှားနဲ့ယူကရိန်းဆွေးနွေးပွဲတွေဖြစ်ဖို့ကရုရှားအနေနဲ့အရင်မကျူးကျော်ခင်အခြေအနေရအောင်တက်တွေပြန်ဆုပ်ပေးမှရမယ်လို့ယူကရိန်းသမ္မတကဆိုလိုက်ပါတယ်။ဒါ့အပြင်ယူကရိန်းအနေနဲ့ရုရှားနဲ့တွေ့ဆုံဖို့လမ်းဖွင့်ထားပေမဲ့ရုရှားသမ္မတဗလာဒီမာပူတင်နဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးတာကိုပဲလက်ခံမှာဖြစ်တယ်လို့လည်းယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကဒီနေ့အရင်ပြောထားပါသေးတယ်။တချိန်တည်းမှာသမ္မတပူတင်အနေနဲ့လက်တွေ့အခြေအနေမှန်ကိုနားလည်ရင်လက်ရှိပဋိပက္ခကိုတန်တမာရင်းနဲ့ဖြည့်ရှင်းလို့ရတယ်လို့လည်းယူကရိန်းသမ္မတဇယ်လန်စကီကကမ္ဘာစီးပွားရေးဖိုရမ်ကိုပေးပို့တဲ့ဗီဒီယိုမိန့်ခွန်းမှာပြောလိုက်တာပါ။ဒါပေမဲ့သုံးလကြာလာတဲ့ဒီစစ်ပွဲရပ်တန့်ရေးအယိုးသားဆုံးဆွေးနွေးပွဲတွေပြန်ဆဖို့မှာတော့ရုရှားသမ္မတဘက်ကဆွေးနွေးခြင်းနဲ့ဆန္ဒရှိတာလောလောဆယ်မတွေ့ရသေးဘူးလို့လည်းသမ္မတဇယ်လန်စကီကဝေဖန်လိုက်ပါတယ်။အခုလိုစစ်ပွဲအဆုံးသတ်ရေးတွေ့ဆုံဆွေးနွေးဖို့မလိုလားဘူးဆိုတဲ့ဆွဆွဲချက်မျိုးနှစ်ဖက်လုံးအပြန်အလှန်ပြောနေတာကြောင့်လာမယ့်သတင်းပတ်တွေအတွင်းစစ်ဆက်ညှိနှိုင်းမှုတွေထွက်လာနိုင်တဲ့အလားအလာမရှိသေးဘူးလို့လည်းသုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ။
တရုတ်နဲ့ဆက်ဆံရေးချင်းကပ်ပုံမူဝါဒအသေးစိတ်ကိုမနက်ဖြန်ကြာတာပရိသတ်ဂျော့ဂျ်ဝါရှင်တန်တိုက်ကတော်မှာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုမှာဖြစ်ပါတယ်။ဒီဘက်ကို Asia Society အဖွဲ့ကဦးစီးကျင်းပပါဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဆိုပါတယ်။မူလကမေ၄ရက်နေ့မှာပြောဆိုဖို့စီစဉ်ထားခဲ့ပေမဲ့နိုင်ငံသားကြီးဝန်ကြီးဟာ COVID-19 စမ်းသပ်ရမှာပိုးတွေ့ခဲ့တာကြောင့်ရက်ရွှေခဲ့ရတာပါ။နိုင်ငံသားကြီးဝန်ကြီးဘလင်ကန်ရဲ့မိန့်ခွန်းဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဂျပန်ခီးစဉ်အပီးနဲ့လည်းတိုက်ဆိုင်နေပါတယ်။တရုတ်ကထိုင်ဝမ်ကိုကျူးကျော်တိုက်ခိုက်ခဲ့ရင် Taiwan who Kagwebu, American Gasaya, Win Yap Kuni Lose Shidelu, Japan Nanga Kizema, Tabra Bidinga, Joge Bare, Dabime, now by Maro, America yet she Asha Dida Saya Muwaraga, a Pian Lem Shiva Bulu, Tabra Bidinga, Suvare. Taiwan Ocho Ye the Boya, dear community, but ye Alma, Mashibe, a Chocha, Anna the Boya, dear Tananga Nemu, dear Ga Sweka in Taraba. Taiwan go take your name in Arthur Mamho Jangule, dear Ga Bedunga Ma, Mabioge Bubabu.
Dear Nangan in a Pacific Nangan, a Serang about Lamu, Josani, a Lusoye Moot to Trabalanibare. Dear Nangai Wenji, Wanji, Usane, Puet, Nase, in Ashida Kuzale, Puen in a ဒီပစိဖိတ်ဒေသတွေအခုဘက်ခီးထွက်ပြီးလုံခြုံရေးကနေစီးပွားရေးအခြေအနေတဘောတူညီချက်တွေလက်မှတ်ထိုးဖို့ရှိနေချိန်မှာအခုလိုဆိုရင်ချက်တွေထွက်ပေါ်လာတာပါဝန်ကြီးဝိုင်းရင်းနေနဲ့ဆော်လမွန်ဂျွန်ဖီဂျီပပူဝနယူဂီနီတောင်ကာဆာမိုအာဗင်နူအာတာကီရီဘတ်တီတွေကိုကိုယ်တိုင်သွားပြီးနောက်ကုတ်ဂျွန်နယူးနိုင်ငံနောက်မိုက်ခရိုနီးရှားဖက်ဒရယ်နိုင်ငံတွေကိုအင်တာနက်အွန်လိုင်းကနေသွားဆွေးနွေးမှ မိုက်ခရိုနီးရှားနိုင်ငံသမ္မတကတော့ဒီအစည်းအဝေးကိုသဘောမတူနိုင်ကြောင်းတခြားပစိဖိတ်နိုင်ငံတွေခေါင်းဆောင်တွေကိုစာရေးအကြောင်းကြားထားပါတယ်။မနိုနီးရှားသမ္မတဒေးဗစ်ပန်နီလိုရဲ့ဒီစာမျက်နှာရှင်းမနာပါတဲ့စာထဲမှာဒီစာချုပ်ကြောင့်ပြင်းထန်တဲ့ဆိုးကျိုးတွေခံရဖို့ရှိမယ်။ဒီထက်ဒေတာရဲ့၅ဖန်လုပ်ငန်းနဲ့ဆက်သွယ်ရေးအဆောက်အုံတွေကိုတရုတ်ချုပ်ကင်ဖို့လမ်းပွင့်တာကနေနောက်ဆုံးအဆင့်မှာစစ်အေးတိုက်ပွဲနဲ့အဆိုးဆုံးကမ္ဘာစစ်ထိဖြစ်လာနိုင်တယ်လို့သတိပေးထားပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့ဝန်ကြီးကတော့ဒီစာအကြောင်းဖတ်ရသေးပေမဲ့အခုလိုဆက်ဆွဲထားတာတွေကိုတော့လုံးဝသဘောမတူနိုင်ဘူး။အခုကပူပေါင်းဆောင်ရွက်ဖို့ပဲဖြစ်တယ်။စစ်ပွဲကိုဥတည်စရာမရှိဘူးလို့ပြန်ပြောထားပါတယ်ခင်ဗျ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19ကီလိုဟတ်တင်း953ညာလိုင်းထိုမီတာ25ကီလိုဟတ်1183ညာလိုင်းထိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကီလိုဟတ်1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မေလ25ရက်နေ့ဗုဒ္ဓညသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်တိုက်ချင်းပြပက်ဒိတ်တဒုံးကြီးအပါဝယ်ပက်ဒိတ်တဒုံးကြီး၃စင်းကိုမြောက်ကိုရီးယားကဗုဒ္ဓနေကစမ်းသပ်ပြစ်ထွက်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။အမေရိကန်သမ္မတဘိုင်ဒန်ရဲ့အာရှခီးစဉ်အတွင်းဓမ္မမုတ်အဲဒီဝင်းကျင်မှာမြောက်ကိုရီးယားဟာတာဝေးပြစ်ဒုံးကြီးဓမ္မမုတ်နျူကလ িয়ার လက်နက်တရက်ကိုစမ်းသပ်ပြစ်လွတ်နိုင်တယ်လို့အမေရိကန်တာဝေးရှိသူတွေကသတိပေးခဲ့ကြပါတယ်။အမေရိကန်သမ္မတဘိုင်ဒန်ခီးစဉ်အတွင်းမှာအဲဒီလိုမစမ်းသပ်ခဲ့ပေမဲ့ဂျပန်ကထွက်ခွာခဲ့ပြီးတဲ့နောက်12နာရီအကြာမှာအခုလိုမြောက်ကိုရီးယားကစမ်းသပ်ပြစ်လွတ်လိုက်တာဖြစ်ပါတယ်ပထမစမ်းသပ်ပြစ်လွတ်လိုက်တဲ့ဒုံးကြီးက ICBM လို့အတူအဖြစ်သိကြတဲ့တိုက်ချင်းပြစ်ပဲဒိတ်တဒုံးကြီးဖြစ်ပေါ်ရှိတယ်လို့တောင်ကိုရီးယားကပြောပါတယ်ဒီဒုံးကြီးဟာအမြင့်ပင် 540 ကီလိုမီတာကနေအကွာအဝေး 360 ကီလိုမီတာပြန်တန်းသွားခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်ဒုတိယဒုံးကြီးကတော့ပြန်တက်ပြီးမှပြတ်ကျသွားခဲ့တယ်လို့ပြောပါတယ်ဒုတိယဒုံးကြီးရောတတိယဒုံးကြီးပါတာထိုပြစ်ဒုံးကြီးတွေဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်မြောက်ကိုရီးယားရဲ့စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့ 30F-15K အမျိုးအစား Jack တိုက်လေယာဉ်နဲ့ပါဝင်တဲ့စစ်ရေးလက်ချက်မှုတက်ကိုတောင်ကိုရီးယားကလေ့ကျင့်ခဲ့ပါတယ်။မြေပြင်ပြစ်ဒုံးကျည်တွေကိုလည်းအမေရိကန်နဲ့တောင်ကိုရီးယားတို့ကပြစ်လွတ်လေ့ကျင့်ခဲ့ကြပါသေးတယ်။အခုလိုပြစ်လွတ်လိုက်တာကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကတောင်ကိုရီးယား၊ဂျပန်နိုင်ငံရဲ့ဝန်ကြီးတို့နဲ့အင်တာနက်ကနေတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုစမ်းသပ်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ချုံးဖြတ်ချက်တွေကိုချိုးဖောက်တာဖြစ်တာကြောင့်ပြင်းထန်စွာရှုတ်ချကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာကြေညာခဲ့ပါတယ်
။ပါကစ္စတန်မှာတော့ဖြုတ်ချခံသမ္မတဟောင်းအမရခန်စီစဉ်ထားတဲ့ဆန္ဒပြပွဲကိုအစိုးရကတားမြစ်လိုက်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဟောင်းခန်ကတော့သူ့ထောက်ခံသူတွေကိုအစ္စလာမဘတ်မြို့တော်ကိုချီတက်ဆန္ဒပြဖို့မနေ့ကဆက်ပြောနေခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းခံဘက်ကတော့ရွေးကောက်ပွဲအသစ်လုပ်ပေးဖို့ဆက်တောင်းဆိုနေတာပါ။ပါကစ္စတန်မှာနိုင်ငံရေးစီးပွားရေးအကျပ်တဲတွေဖြစ်ခဲ့တဲ့အချိန်ပြီးခဲ့တဲ့လဧပြီလမှာလွှတ်တော်တဲ့ယုံကြည်မရှိအစိုးရနဲ့မစ္စတာခန်ကိုဖြုတ်ချခဲ့တာပါ။အဲဒီနောက်သူ့ကိုထောက်ခံတဲ့ဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့ပါတယ်။အစိုးရကဆန္ဒပြမှုနေ့နေရာမှာသူ့ပါတီထောက်ခံသူတွေကရဲတပ်ကိုပစ်ခတ်ခဲ့ပြီးတဲ့နောက်ဆန္ဒပြမှုတွေကအခုလိုကန့်သတ်ခံလာရတာပါ။အဲဒီနောက်မှာရဲအရန်စစ်တပ်တွေနဲ့အရေးကြီးတဲ့လက်မှတ်တွေကိုအတားအဆီးလုံခြုံရေးတွေထူထူထပ်ထပ်ဖြန့်ချခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းခန်ကတော့ခိုင်ဘာပထွန်ခွာပြည်နယ်ကနေအစ္စလာမဘတ်ကိုမနက်ဖြန်ချီတက်မဲ့တမိုင်းတစ်လျှောက်အကြီးမားဆုံးဆန္ဒပြရှင်နှံကိုသူကိုယ်တိုင်ဦးဆောင်သွားမယ်ဒီလူထုပင်လယ်ကြီးကိုဘယ်သူမှတားနိုင်မှာမဟုတ်ဘူး တားနိုင်ရင်တားကြည့်ပါလို့ကြုံဝါထားပါလေခင်ဗျာ
ကဘာကြီးပူနွေးလာတာကြောင့်ဆေးရချမ်းသာကွာဟမှုပိုကြီးမားလာစေမယ်လို့ကျွမ်းရှင်သူတွေကပြောလိုက်ပါတယ်အထူးသဖြင့်အရှိတော်အရှဒေတာမှာနွေရသည်မတ်လနဲ့ဧပြီလတွေမှာအပူဆုံးဖြစ်ပြီးအပူလိုက်အန်ရဲ့အစတရားမြင့်တက်တော့ကအလောက်ကိုင်းတချို့ပြက်ကုန်နိုင်တယ်လို့ပြည်ထရာသီဥဒ္ဓဆိုင်ရာယုံကဆိုပါတယ်ကုလသမဂအစီရင်ခံစာအရလည်းအပူချိန်မြင့်တာကြောင့်အလောက်ကိုင်းရဆိုင်ရမဲ့နာယီပေါင်းကတကဘာလုံးမှာမြင့်တက်လာပြီး2039ခုနှစ်ရောက်ရင်ပုံမှန်အလိပ်ရှိသူပေါင်းတန်း80အထိကိုထိခိုက်နိုင်တယ်လို့ခန့်မှန်းထားပါတယ်40တွေပိုဈေးကြီးလာတာကြောင့်သိပ်မသုံးနိုင်သေးတဲ့ဆင်းရဲတဲ့နိုင်ငံတွေမှာပိုဆိုးသွားပြီးစီရတာအလို့သမားဝင်ငွေပို့ချသွားမယ်လို့ Sunday Go Tech လို့ကစီးပွားရေးပညာရှင် Fivat Guard ကဆိုပါတယ်။ဒါ့အပြင်အပူတံကြောင့်လူတွေအာယုံ site လုံနိုင်စွမ်းကျဆင်းသွားပြီးထုတ်လုံနိုင်စွမ်းတွေပါလိုက်ကြကဆင်းရဲတဲ့နိုင်ငံတွေပို့အထိနာပြီးဆင်းရဲချမ်းသာကွာဟမှုပုံမှုကြီးမားစေလိမ့်မယ်လို့ကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်
။ရုရှားသမ္မတဗလာဒီမာပူတင်နဲ့ဆက်ဆက်ပြီးအရေးယူခံထားရတဲ့ရုရှားဂရီးကျယ်တထေးရိုမန်အဗရာမိုဗစ်ကချက်စီဘောလုံးအသင်းရောင်းချမှုကိုဗြိတိန်ဆိုရကသဘောတူလိုက်ပါတယ်။မရောမနေရရောင်းရတဲ့ဒီရောင်းဝယ်မှုကနေအမျက်စွန်းကိုပိုက်ရှင်အဗရာမိုဗစ်မရရှိအောင်ဆောင်ရွက်ကြောင်းအဆိုရကိုတေချအောင်ပြတ်တရမယ်လို့သတ်မှတ်ထားပါတယ်။ပရီးမီးယားလိဂ်ကသဘောတူရင်ချက်စီကလပ်ကိုအမေရိကန်ဒေါ်လာ3.1ဘီလီယံနဲ့အမေရိကန်နိုင်ငံအားကစားလုပ်ငန်းရှင်ထော့ဒ်ဘိုဟေးကိုရောင်းချနိုင်မှာဖြစ်ပါတယ်။ထော့ဒ်ဘိုလီဟာအမေရိကန်ဘောလုံးအသင်းလော့စ်အန်ဂျလိစ်ဒေါ်ဂျာစ်ရဲ့အဆုရှေရပိုင်ရှင်လည်းဖြစ်ပါတယ်။အားကစားအသင်းတရက်တစ်ခုအတွက်အခုရောင်းစေးဟာအမြင့်မားဆုံးစံချိန်ရောင်းစေးဖြစ်တယ်လို့အားကစားလုပ်ငန်းရင်းနှီးမြှုပ်နှံမှုမှာချက်စီဟာအအောင်မြင်ဆုံးကလပ်တွေကအသင်းတစ်သင်းလည်းဖြစ်ပါတယ်။ရိုမန်အဗရာမိုရစ်ဒါမှမဟုတ်ပိတ်ဆို့ရေးယူထားသူတွေအကျိုးမြတ်မရရှိစေဘဲရောင်းဝယ်ပြီးသွားမှာကိုကျေနပ်ပါတယ်လို့ Digital ယဉ်ကျေးမှုမီဒီယာနဲ့အားကစားရေးရာမြို့သွေးဝန်ကြီးနာဒင်းဒေါရစ်ကလည်းပြောပါတယ်။ဒါကြောင့်
မေလ25ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုဥတမောင်တန်းနဲ့ဦးဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။လူမှုကွန်ရက်စာမျက်နှာမှာချင်းကာကွယ်ရေး CDF တပ်ဖွဲ့ကိုအားပေးထောက်ခံခဲ့လို့ဆိုပြီးချင်းပြည်နယ်ဟာခါမြို့ကအစိုးရအရာရှိနှုတ်ကိုစစ်ကောင်စီကနေဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ချင်းပြည်နယ်ပညာရေးတာဝန်ရှိသူကတော့စစ်ဘက်ဆိုင်ရာလုံခြုံရေးအဖွဲ့ဆာရာဖာကနေမေးမြန်းမှုခေါ်ဆောင်သွားတာဖြစ်ကြောင်းအတည်ပြုပြောပါတယ်ဒီကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်ချင်းပြည်နယ်ဟာခါမြို့ပြည်နယ်ပညာရေးမှုယုံကဦးစီးအရာရှိတဦးဖြစ်တဲ့ဒေါ်ဝုံးဝဲနဲ့ပြည်တွင်းခွန်များဦးစီးဌာနကဒူးဦးစီးမှုဒေါ်အေးမော်တို့နှစ်ဦးကိုလူမှုကွန်ရက်စာမျက်နှာမှာချင်းကာကွယ်ရေးအဖွဲ့ CDF ကိုအားပေးထောက်ခံရေးသားမှုနဲ့မနေ့ကစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးသွားတာပါစစ်ဘက်ဆိုင်ရာလုံခြုံရေးအဖွဲ့စာရဖကသူတို့ကိုမေးမြန်းဖို့ခေါ်ဆောင်သွားကြောင်းချင်းပြည်နယ်ပညာရေးမှုဥပီကူးတူကအတည်ပြုပြောပါတယ်
။ဖမ်းတာတော့မှန်တယ်ကောတော့သူတို့ကတရားဝင်ဖမ်းနေမှာဖမ်းလို့ဆိုတော့သူတို့မပြောဘူးခေါ်တာကောစာရဖကသူတို့ခေါ်ပြီးတော့ခိုင်းနေဆိုတော့တရားဝင်ကျွန်တော်တို့ကပြည်သေးသေးပါ
။ဟာခါမျိုးပညာရေးဌာနနဲ့အခွန်ဦးစီးဌာနကဦးစီးအရာရှိအဆင့်ဝန်ထမ်းနှစ်ဦးကိုမနေ့ကဖမ်းဆီးသွားတဲ့အခြေအနေကိုတော့ချင်းနိုင်ငံရေးလေးလာသူတဦးဖြစ်တဲ့ကိုထောင်ကအခုလိုပြောပါတယ်
။သူအဖမ်းခံရတာမှန်တယ်။မနေ့က24ရက်နေ့မနေ့ပိုင်း7နာရီလောက်မှာဟိုသူရုံးချက်နေတဲ့ချိန်ပေါ်တော့ရုံးခန်းမှာဟိုကွာဖမ်းတာလို့ပြောတယ်။ဖမ်းခံရကြောင်းရင်းတော့သူတိတလို့ဆိုရင်တော့ CDF ကိုစောက်ခံအားပေးတယ်။ပြီးတော့လူမှုကွန်ရက်မှာလည်းမဟုတ်မှန်တတိယကိုစုံစမ်းရေးသားတယ်ဆိုရဲဆွဆွဲချက်နဲ့သူကိုဖမ်းတယ်လို့ပြီးရတယ်ပေါ့နော်။အဖမ်းခံရတဲ့သူကချင်းပြည်နယ်ဟာခါမြို့ပြည်နယ်ရုံးမှာရုံးဆိုင်နေပေါ့နော်ဒီနယ်ပြည်ရဲ့မှုယုံကဦးစီးအရာရှိပေါ့တော်ဝုံခွေအဲ့ဒါတယောက်ရယ်ပြီးတော့အခွန်ဦးစီးဌာနဒေါ်အင်းအင်းမော်ဆိုရဲနှစ်ယောက်ပေါ့နော်အမျိုးသမီးနှစ်ယောက
်ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းတုန်းကလည်းချင်းပြည်နယ်ဖလန်းမြို့ကစစ်ကောင်စီနဲ့မပူးပေါင်းရေး CDM ပြုတ်လုထားတဲ့ဝန်ထမ်း၉ဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးရန်အနှံငယ်ထိမ့်သိမ့်ပြီးတဲ့နောက်တော့ခံဝင်ကတိနဲ့ပြန်လွှတ်ပေးခဲ့ပါတယ်။ချင်းပြည်နယ်မှာ CDM လှုပ်ရှားမှုအားကောင်းခဲ့တာမို့အာဏာဖီဆိုင်ရေး CDM မှာပါသူတွေကိုခေါ်ယူချင်းချောက်တာမျိုးရှိတယ်လို့ချင်းနိုင်ငံရေးလေးလာသူကိုထောင်ကပြောပါတယ်
။ချင်းပြည်နယ်ကစစ်ကောင်စီအာဏာပိတ်ပြီးတဲ့နောက်ပိုင်းမှာကျွန်နိုင်ငံလုံးအတိုင်းကြာနေစစ်အာဏာရှိစနစ်ကိုစန့်ကျင်နေဒီ CDM လှုပ်ရှားမှုအားကောင်းဆုံးပြည်နယ်ဖြစ်ခဲ့တယ်။ဒါတော့စစ်ကောင်စီကတော့ဒီအစိုးရဝန်ထမ်းတွေဖြစ်ဖြစ်ဒီလူတွေဖြစ်ဖြစ် CDM CDF ဒီကို
ကောင်းမှုပြည်ပြည်လူအပီးလူတွေဖြစ်ဖြစ်စူးရကိုစုံကြည့်မှုမလုပ်ရင်းအောင်အဲ့လိုမျိုးဖမ်းဆီးပြီးတော့ဒီလိုချိန်ချောက်လို့ရှိတဲ့တာတကတော့အများရှိခဲ့တာပေါ့နော်ချင်းပြည်နယ်အတွင်းစစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့စီဒီအမ်ဝင်တဲ့အများအပြားကတော့စစ်ကောင်စီရဲ့အဖမ်းဆီးတွေကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုအများအပြားတင်းရှောင်နေပါတယ်ဆေးအာဏာသိမ်းမှုဆန့်ကျင်လ ွဲတွေမကြာခဏဖြစ်ပွားနေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံပြည်သူ3000နီးပါးစစ်ဘေးတိမ်းရှောင်နေရပြီးအဲ့ဒီအထက်အိန္ဒိယနိုင်ငံမီဇိုရန်ဘက်ကို4000လောက်တိမ်းရှောင်နေကြတယ်လို့မီဇိုရန်လူမှုကူညီရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ။
ချင်းကာကွယ်ရေး CDF အဖွဲ့ကိုအားပေးထောက်ခံလို့ဆိုပြီးတော့ချင်းပြည်နယ်ဟာခါမြို့ကအစိုးရအရာရှိအုပ်ကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့တဲ့တွင်ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဖဲခုံအရှိချမ်းမှာစစ်ရေးတင်းမာနေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။ဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာရဲဇက်တိုက်ဆိုသလိုတိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဖဲခုံမြို့နယ်ရဲ့အရှေ့ဘက်ကန်စီမီလော့ကျေးရွာနဲ့ဆောင်နှန်းခဲကျေးရွာတွေဘက်မှာတော့တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်။တဖြည်းဖြည်းနဲ့တိုက်ပွဲ area ကျဲလာလို့စစ်ပြေးဒုက္ခသည်တွေဟာဘေးကင်းတဲ့နေရာတွေကိုပြောင်းရွှေ့ပြီးတော့ခိုလုံနေကြရတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မှာပြောပြပေးပါရှင်။
ဖဲခုံအရှိချမ်းဒေသကိုစစ်ကောင်စီတပ်နဲ့မြေရှင်းလင်းစစ်ဆင်ရေးတွေမေလဇန်ကလေးကစတင်ခဲ့ပြီးဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲနေစဉ်လိုလိုဖြစ်လာခဲ့ပါတယ်။မေလ25ရက်နေ့ဒီကနေ့မနက်ပိုင်းအထိဖဲခုံမြို့နယ်လွယ်ဘောကျေးရွာအနားတစ်ဝိုက်မှာဂျိုကြားဂျိုကြားပစ်ခတ်တံတွေကြားနေရတယ်လို့ဖဲခုံအရှိချမ်းစစ်ဆောင်စကန်တာဝန်ခံတူက VOA ကိုပြောပါတယ်
။မြောက်ဖက်ကြီးဒီမင်းနဲ့နည်းနည်းရှိသေးတယ်လွယ်ဘောရှိခဲ့နည်းနည်းကြီးထူရကြတယ်။တောင်ဖက်တော့မင်းရကလေးမင်းကမနေ့ကလေးပြီးတယ်ချင်းမလာဖက်ကတော့ချင်းမလာဖက်မင်းနဲ့မင်းကမနေ့ပြီးတော့
မေလ24ရက်မနေ့ကဆောင်းနှန်းခဲကျေးရွာနဲ့စီမီလော့ကျေးရွာဘက်မှာတိုက်ပွဲပြင်းထန်ခဲ့တယ်လို့စစ်ဆောင်စခန်းတာဝန်ခံနဲ့စစ်ဘေးရှောင်နေတဲ့စီမီလော့ရွာကန်တူက VOA ကိုပြောပါရယ်စီမီလော့ကျေးရွာနားမှာတပ်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကဝေးရောက်တိုက်ခိုက်သိမ်းပိုက်လိုက်တာလို့စီမီလော့ရွာကန်ကအခုလိုပြောပါရယ်
ဒီမှာမှာတက်ပေါ်တော့ရှိတော့ကိုရှိတော့ဘာလို့လဲဆိုရင်စစ်တပ်ကပြန်ဖုတ်တော်လိုက်ပြီးဒီကတော့တက်ဖက်ပြန်ပြီးအနေနဲ့ဟိုဒီတက်တွေစစ်တပ်ဖွဲ့တွေကတက်ပင်လိုက်တာစစ်ကောင်ထိုးကဒီကတော့သူတို့ထိုးလာပြီးဒါနဲ့ဟိုစစ်ဆောင်မှခဲခဲကြတော့ဒီလမ်းပလုံထိုက်ကြတော့စစ်တပ်မင်းရကျင်းထားတယ်ဒီနဲ့ဒီရလက်နဲ့ငယ်အတန်ကြတယ်မင်းကဒီတက်ဖက်ကမင်းရစက်ထမ်းကြတယ်ထပ်ပေါ်လို့လမ်းပြတဲ့လက်နဲ့ဒီစစ်ဆောင်ဒါမျိုးကြတယ်ပြန်လာ
မင်းကမနဲ့၄နိုင်လောက်မှာစီမီလော့ရွာအောက်ဖက်ရှိစစ်ကောင်စီတက်စကန်ကိုကရင်နီပူပေါင်းတပ်ဖွဲ့တွေကသွားရောက်ရှင်းလင်းခဲ့ပြီးစခန်းချနေထိုင်တဲ့စစ်သားတွေပြန်လည်ဆုတ်ခွာသွားကြောင်းနဲ့စစ်တပ်ကထောင်ထားတဲ့အမိုင်းတွေကိုဖယ်ရှားဖောက်ခွဲဖျက်ဆီးခဲ့တယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့တရင်သုံးကမနေ့ကထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ကြေညာတာမျိုးမတွေ့ရသေးပါဘူး။မေလာဇန်ကလေးကစခဲ့တဲ့ဖဲခုံအရှိချမ်းတိုက်ပွဲတွေဟာအခုဆိုရင်တိုက်ပွဲဧရိယာပိုကျဲလာတယ်လို့ဒေသခံစစ်ပြေးဒုက္ခသည်တွေကပြောပါတယ်။ဒါကြောင့်လဲဒုက္ခသည်တွေရှောင်ပုံးမှုတဖြည်းဖြည်းနေရာကျင်းလာနေပြီးအများစုကမိုးပြဲဘက်မှပြောင်းရွှေ့ခိုလုံနေကြပြီလို့စစ်ပြေးရှောင်နေတဲ့စီမီလော့ရွာကန်တူကပြောပါတယ်
။မေလာတက်ဆက်တယ်ဒီခရဆန်းနဲ့စမှာဟုကုန်းတိုင်းရမှာလည်းတောက်ဆက်တက်ခွေချင်းနေတာပြီးတော့ဒီစီမီလော့ရမှာလည်းတောက်ဆက်ချင်းနေတာတော့ဘိုးဆောင်ခဲ့ပဲလေတောက်ဆက်ပဲဟန်ဒီကတော့လောကတက်ခွေရမနာဘူးတကယ်တက်ခွေကတော့ဒီလိုကဒီရက်ပြည့်ကျလာလိမ့်မယ်ဘာလို့လဲဆိုတော့ဒီရှိတဲ့ကောင်မှဒီရမမျိုးကသူအရောက်တင်းနေနေတာတော့ဘယ်ဒီကတိပြပြနေရတာသူဆောင်ပြပြကအခုဒီမိုးပြနောက်ပဲကောနော်တကယ်ဒီကူးဆက်တစ်ချက်ပြန်လဲမိုးပြတစ်ချက်ခုန်လုံးလဲနောက်ထပ်ခုန်မတစ်ချက်ခုန်လုံးလဲ
ဖဲခုံအရှိချမ်းကဒီစစ်ပြေးဒုက္ခသည်တွေအကြောင်းမှာဖျားနာနေသူရှိသလိုကလေးတွေဝမ်းပြက်ဝမ်းလျှောဖြစ်နေတယ်လို့သိရပါဗျ။ပြီးခဲ့တဲ့နှစ်ရက်လောက်ကအသက်73နှစ်အရွယ်ကလေးတယောက်အသက်ဆုံးပါသွားတယ်လို့ဖဲခုံအရှိချမ်းစစ်ဆောင်စခန်းတာဝန်ခံတဦးကပြောပါဗျ။စစ်ပြေးဒုက္ခသည်တွေအများစုဟာယာယီမိုးကတဲထိုးပြီးဖြစ်သလိုနေထိုင်စားသောက်နေကြရတာပါ။ဇေဝနဲ့ဆားရည်တောက်ရည်အပြင်လက်ရှိချိန်မှာမိုးရင်းကာလရောက်ပြီးမို့အမိုးကာတွေလည်းအလွန်မေးလိုအပ်နေတာလို့စစ်ပြေးဒုက္ခသည်တွေနဲ့စစ်ဆောင်စခန်းတာဝန်ခံကပြောဆိုကြပါတယ်ရှင်
ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဖဲခုံမြို့နယ်အရှေ့ဘက်ကမ်းမှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားပြင်းထန်နေတဲ့စစ်ရေးအခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းဘက်မှာလည်းစစ်ပြေးဒုက္ခသည်တွေအခက်ကြုံနေရတဲ့အခြေအနေကိုတဆက်တည်းတင်ပြကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းကစစ်ပြေးဒုက္ခသည်တပေါင်းဝန်းကျင်အတွက်ကျမ်းမာရေးဆောင်ရှောက်မှုအပါအဝင်အခြေခံလိုအပ်ချက်တွေရှိနေသလိုသူတို့တွေနေရပြန်တဲ့အခါမှာလဲမိုင်းအသိပညာပေးလုပ်ငန်းတွေဆောင်ရွက်ဖို့လိုတယ်လို့စစ်ဆောင်ပြည်သူတွေကိုကူညီပေးနေသူတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းမတ်အင်ချင်းနိုင်ပြောပြပေးပါရှင
်။ရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားလာနေချီကြတဲ့တိုက်ပွဲတွေကြောင့်ဒေသခံအများအပြားအိုးအိမ်ဆုံးခွာနေကြရပါတယ်။အများစုကတော့ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်မောင်မယ်မြို့နယ်နဲ့စိုက်ခေါအရက်ကကျေးရွာတော်တွေထဲမှာယာယီတဲတွေထိုးပြီးနေထိုင်နေကြရပါတယ်။အကူအညီစားနပ်ရိက္ခာတွေရောနေထိုင်ဖို့အိမ်ယာခင်းတွေရောလူအပ်ချက်တွေရှိနေတယ်လို့အကူအညီပေးသူတွေကပြောပါတယ်။ကျောင်းတွေဖွင့်ချိန်နဲ့ဗုဒ္ဓဘာသာဝါရင်းကာလရောက်တော့မှမို့လဲစာသင်ကျောင်းနဲ့ဘာသာရေးအဆောက်အုံတွေမှာခိုးလုံနေကြသူတွေအတွက်နေရာထိုင်ခင်းအသစ်ပြန်လုပ်ပေးရမယ်လို့ကူညီဆောင်ရွက်ပေးနေတဲ့ခွန်ကျော်ဆွေက VOE ကိုပြောပါတယ်။
ဆိုတဲ့ကြောင့်မနေတဲ့ကကြောင်းပြန်ဖွင့်တဲ့ခါကျတော့သူတို့တော့ပြန်ရွှေ့တယ်ပေါ့အကက်တွေလောက်ရတော့အလုပ်တဲ့ခါကျတော့ခုနပေါ့သူတို့လည်းခက်ခဲကြီးတော့အလုရှင်ချိန်ကြီးတော့အဲတလဘတ်ဒီမူကာတွေလောက်ပြလိုက်တာပေါ့အချို့နေရာလဲဖုန်းကြောင်းရောက်တယ်ဖုန်းကြောင်းဆိုတာခုနဆရာထက်မှနေတဲ့ဟာရှိတယ်ဖျားစီတီပရဝန်ထက်မှနေတဲ့ဥစုလည်းရှိတယ်အဲဥစုကျတော့ဝါဝင်တော့မယ်ဗျာဝါဝင်တဲ့ခါကျတော့ဥပုသက်လည်းရှိတယ်ဥပုသက်ရှိတဲ့ခါကျတော့သူတို့တော့နေဆရာပြန်နေပြင်စီပြီးပို့ရလို့အပြန်နေဗျာ
ဒုက္ခတွေတွေဟာတိုက်ပွဲတွေနဲ့အိုးအိမ်မဲမှုတွေကြောင့်အချိန်ကြာလာတာနဲ့အမျှရုပ်ပိုင်းဆိုင်ရာလိုအပ်ချက်ပိုများလာတယ်လို့စိတ်ပိုင်းဆိုင်ရာကုစားပေးဖို့လိုအပ်ချက်တွေလည်းရှိလာတယ်လို့ကုညီသူတွေကပြောပါတယ်။ဒါအပြင်တိုက်ပွဲတွေဖြစ်ခဲ့တဲ့နေရက်ကိုဘေးအန္တရာယ်ကင်းကင်းပြန်နိုင်ဖို့မိုင်းအသည့်ရှိဖို့လိုအပ်တယ်လို့လည်းခွန်ကျော်ဆွေကဆိုပါတယ်
။ကျွန်တော်တို့ဒီချမ်းပြည်နယ်ထမရောက်တဲ့စစ်ပေးချောင်းတွေကအချို့ကတော့တနစ်ကြော်ကြပါအာစစ်ချောင်းရင်ချောင်းရင်နဲ့ကြာလာတဲ့ခါကျတော့ကြည်ရတာတော့စိတ်ဓာတ်တွေပြက်ပြားကောစိတ်ဓာတ်ကျဆင်းတာပေါ့စိတ်ဓာတ်ကျဆင်းနေတဲ့ခါကျတော့သူတို့ရဲ့စိတ်ဓာတ်ကိုပြန်ပြီးမြင့်တင်တဲ့အခန်းကဏ္ဍလေးကျတော့ပူပေါင်းဆောင်ရွက်ပြဖို့လိုအပ်တယ်နောက်တစ်ခုကတော့အပိုင်းအဖြစ်၃ပိုင်းပေါ့ဗျာအပိုင်းအဖြစ်ပထမပိုင်းတော့အရေးပေါ်ကူညီတဲ့ဟာကျတော့လိုအပ်တယ်ဒါပေမဲ့ရေရှည်ကူညီတဲ့ဟာလိုပေါ့နောက်တစ်ခုကတော့ဒီပြန်လည်ထူထောင်ရေးလုပ်ငန်းအထိပါကျတော့ဆောင်ရွက်ပြဖို့တော့လိုအပ်တယ်နောက်တစ်ခုကပို့ပြီးတော့အရေးကြီးတဲ့တစ်ခုကတော့ဒီမိုင်းရှင်းလင်းနဲ့မိုင်းပညာပေးလုပ်ငန်းပေါ့အဲ့ဒါပို့ပြီးတော့လိုအပ်တယ်ဗျအချို့ပြန်သွားတယ်ပြန်သွားမှရောက်တဲ့ခါကျတော့ဒီမိုင်းပညာမရှိပညာပေးလုပ်ငန်းမရှိတဲ့ခါကျတော့အချို့ပြန်ကျတော့မိုင်းထိခိုက်တယ်လို့ရှိတယ်ဗျဒီစုံတွေရှိတဲ့ခါကျတော့ခုနပေါ့အဲ့ဒီကဏ္ဍလေးခုနဲ့ကျတို့ဆက်လက်ပြီးတော့ဆောင်ရွက်ကူညီပေးနိုင်မယ်ဆိုတော့တို့တွေပို့ပြီးတော့လုံခြုံတဲ့ဘဝချင်ရောက်တယ်ဗ
ျစီဆိုင်နဲ့မောက်မယ်တဝိုက်မှာစစ်ဆောင်သူဦးရေ3000ဝန်းကျင်အထိရှိခဲ့ပါတယ်အဲ့ဒီတဲကလိုက်ကော်ကနေရောက်လာတဲ့စစ်ဆောင်အများစုကတော့ပြီးခဲ့တဲ့ဧပြီလစိုက်ပျိုးရာသီမှာတို့ရဲ့တောင်ယာရီစီပြန်ခဲ့တာရှိပါတယ်ဒီမော့ဆိုနဲ့ဖရူဆိုကလာသူတွေကတော့စစ်ရှောက်စခန်းတွေမှာကြံနေပါသေးတယ်။သူတို့ရဲ့နေအိမ်တွေမိရှုခံလိုက်ရလို့ပြန်စရာနေရာလဲမဲ့နေတာပါ။သူတို့အတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုပေးနိုင်ဖို့ကိုနေလှည့်စည်းကုမဲ့အစီအစဉ်တွေလဲပြင်ဆင်ထားတယ်လို့ပအိုကျန်းမာရေးလုပ်ငန်းဖော်ဆောင်ရေးကော်မတီ PHWC ရဲ့လုပ်ငန်းညှိနှိုင်းဆောင်ရွက်သူခွန်စီသူကပြောပါတယ်
။ဘလို့စေကတော့မိုးရီများနေပါတော့မိုးကစက်တိုက်ရွာနေတယ်ဒီကျောင်းစစ်ဆောင်ကနေမှာအမိုးကားတွေကသူတို့စားရောက်တဲ့ပုံစပြီးတော့ဆောက်ထားတဲ့အဆောက်အုံတွေသူ့ဆောက်တွေဆိုမိုးကားတွေဆိုပြေးကုန်ပြီပေါ့နော်ပြေးကုန်ပြီအခုကအဲ့ဒီနေရာထိုင်ကင်းနေတာအထက်ကြီးဖြစ်နေတယ်နောက်တစ်ခုကတော့ဒီ concept တွေကတော့ဒီကျမ်းမာကြီးပေါ့နော်ဒီကျမ်းမာကြီးနဲ့ပတ်သက်ပြီးအခုဆိုရင်ကျွန်တော်တို့လည်းအဲ့ camp တိုင်းကျွန်တော်တို့မသွားနိုင်ဘူးဆိုတော့ plan ကြီးချင်းကြီးကသူ့ကနေစတော့ဝေးတယ်ပေါ့နော်ပြီးတော့ကျွန်တော်တို့ဒီမှာရန်မုံကြီးပါတယ်လို့ဒီကြားကြီးစီမံလာတော့ရင်ဒီရှိပေါ့အဲစစ်ဆောင်တွေကအခုလို့ဆဲကတော့မြေတိုင်းရင်းနဲ့အရိယာကျမ်းမာရေးကိစ္စကြီးအဓိကလိုအပ်နေတယ်။ကျွန်တော်တို့ဘက်ဆိုရင်အခုဒီမူရင်းကာလမှာပေါ့ကန်နေစီကိုမိုဘိုင်းမက်ဒီကယ်ဒီနေ့ကျွန်တော်တို့ပြင်ဆင်နားလာရရှိတယ်။ဒါပေမဲ့ဒီစီဝါပိုင်းလိုအပ်ချက်တွေအခက်အခဲတွေရှိတယ်ပြီးတော့သွားရေးလာရေးလိုအပ်ချက်အရိအခက်အခဲတွေလည်းဒါရှိတယ်ပေါ့နော်။အခုကတော့ကျွန်တော်တို့ကတော့ဘာပဲပြောတော့လူသားချင်းစာနာမှုနေနေကတော့ကျွန်တော်စစ်ဆောင်တွေရှိနေတဲ့များတော့ကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်သွားဖို့တော့ရှိပါတယ
်ဒီမော့ဆိုစီဆိုင်နဲ့ဖေခုံကနေရောက်လာတဲ့စစ်ပေးဒုက္ခတွေတသောဝင်းကျင်ကတော့စီဆိုင်မောက်မယ်နဲ့စိုက်ခေါင်တဝိုက်မှာယာယီခိုလုံနေရတော့မှာစစ်ဆောင်သူဥယျ3000ကနေတသောအထိရော့သွားပြီမဲ့အလူရှင်အင်အားလဲနေသွားလို့ဒေသခံတွေကသာအဓိကကူညီဆောင်ရွက်ပေးနေရတဲ့အခြေအနေဖြစ်နေပါတယ်ရှင်
ရှမ်းပြည်နယ်တောင်ပိုင်းကစစ်ပြေးဒုက္ခသည်တပေါင်းကျော်အရေးပေါ်အကူအညီလိုအပ်နေတဲ့အခြေအနေမျက်ရင်ချင်းနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ပေါ်တပူးညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bammis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစင်လဲဆက်သွယ်နိုင်ပါတယ်ရှင်။ VOA American အသံရဲ့ပေါ်တပူးညထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့မနေ့တုန်းကအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့ကလေးတန်ငယ်16ယောက်အသက်ဆုံးခဲ့ရတဲ့တက္ကသပစ်ခတ်မှုသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ကအခြေခံပညာမူလာတန်းကျောင်းတစ်ခုအတွင်းမှာတနသမားတဦးကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ကလေးငယ်16ယောက်နဲ့လူကြီး2ယောက်သေဆုံးသွားခဲ့ရတဲ့ဖြစ်ရပ်အတွက်ဒေါသထွက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်အမတ်တွေအနေနဲ့လက်နက်ကင်ဆောင်မှုဥပဒေကိုပြင်ဆင်ကြဖို့တိုက်တွန်းပြောကြားလိုက်ပါတယ်။တကယ်တော့တက္ကသပြည်နယ်ဟာအမေရိကန်ပြည်ထောင်စုထဲမှာလွတ်လပ်စွာတနက်ကင်ဆောင်ခွင့်ရှိတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ဒီကြောင့် Washington DC မြို့ကနေ VOA သတင်းတော့ Anita Powell သတင်းပေးပို့ထားတာကိုကိုစုံဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
လက်နက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့အများစုကလက်ခံနိုင်တဲ့ဥပဒေထွက်ပေါ်လာနိုင်ရေးအတွက်လှုပ်ဆောင်သွားမယ်လို့သမ္မတဘိုင်ဒန်ကမနေ့အင်္ဂါနေ့ညကပြောကြားလိုက်ပါတယ်။တက်ဆက်စ်ပြည်နယ်တောင်ပိုင်းယူဗယ်ဒီမြို့ကအခြေခံပညာကျောင်းမှာတနက်သမားကပစ်ခတ်ခဲ့တဲ့အတွက်ကလေးငယ်19ဦးသေဆုံးခဲ့ပြီးတဲ့နောက်အားပြင်းနဲ့မောင်းပြန်ရိုင်ဖယ်ထုတ်လုပ်သူတွေကိုပြစ်မှတ်ထားပြောကြားလိုက်တာပါ
။ The idea that an 18-year-old kid can walk into a gun store and buy two assault weapons
အသက်16နှစ်ပဲရှိသေးတဲ့လူငယ်တယောက်ကတနက်ဆိုင်ထဲဝင်ပြီးတော့မောင်းပြန်တနက်ဝယ်လို့ရတယ်ဆိုတာကမှားနေပါတယ်လူတယောက်ယောက်ကိုပြစ်တပ်ဖို့အတွက်မဟုတ်ဘဲနဲ့မောင်းပြန် rifle ကိုဘာကြောင့်ဝယ်ဖို့လိုရတာလဲတမင်ကတော့တောထဲမှာကြီးကအင်ကြီးဝယ်ပြီးတော့ဘယ်ပြေးနေပါမလဲတနက်ကုမ္ပဏီတွေဟာသူတို့အတွက်အမျက်ဆုံးပို့ရတဲ့ဒီမောင်းပြန်တနက်တွေကိုဆယ်စုနှစ်နှစ်ခုလောက်တွန်းရောင်းနေကြကြတာပါကျွန်တော်တို့ကဒီကုမ္ပဏီတွေကိုရင်ဆိုင်ရတဲ့တတ်သိရှိသင့်ပါတယ
် Vivaldi မြို့က Rob အခြေခံပညာကျောင်းမှာအင်္ဂါနေ့နေ့လယ်ကဖြစ်သွားခဲ့တဲ့အဲ့ဒီပြစ်ခတ်မှုကြောင့်အ ਨੇ စုံចောင်းသားကလေးငယ်16ယောက်နဲ့ဆရာဆရာမ2ဦးသေဆုံးသွားတယ်လို့အာနာပိုင်နေကအင်္ဂါနေ့ညကပြောပါတယ်သေဆုံးသွားခဲ့တဲ့မိသားစုဝင်တွေအတွက်ဝမ်းနဲ့ကြည်ကွဲရကြောင်းလဲသမရဘိုင်ဒန်ကပြောကြားခဲ့ပါတယ
် To lose a child is like having a piece of your soul ripped away
ရင်သွေးဆုံးရှုံးရတာဟာကိုယ့်ရဲ့ဝိညာဉ်ကိုဆွဲနှုတ်ယူခံရလိုက်တယ်လို့ပါပဲရင်ထဲမှာကွက်လက်ကြီးနေခဲ့ပြီးတော့အဲ့ဒီဆုံးရှုံးရတဲ့ခံစားချက်ကနေယုံထွက်နိုင်တာမရှိပါဘူးမွန်းကြံ့နေပါတယ်အရင်ကနဲ့လုံးဝမတူတော့ပါဘူ
း Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့အသက်16နှစ်အရွယ်တနတ်သမားဟာ Uvalde မြို့သားဖြစ်တဲ့အကြောင်းနဲ့သူဟာရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားပြီဖြစ်တယ်လို့ပြောပါတယ
် I want to tell you that what happened in Uvalde is a
ဒီနေ့ Uvalde မှာဖြစ်သွားတဲ့ဖြစ်ရပ်ဟာ Texas ပြည်နယ်အတွက်ဘလို့မှတိခတ်နိုင်စရာကိစ္စမဟုတ်ပါဘူးဒီကိစ္စနဲ့ပတ်သက်လို့ Texas ရဲတပ်ဖွဲ့နဲ့ပြည်နယ်လုံခြုံရေးတပ်ဖွဲ့တွေကအလျင်မြန်လောက်ကင်ဆောင်ရွက်နေကြပါပြီ။တင်းတပ်သမားဟာတည်သွားပြီဖြစ်တဲ့အတွက်သူဘယ်သူလဲဆိုတာလည်းသိထားပြီးပါပြီ
။အခုလိုပြစ်ခတ်မှုတွေအနာဂတ်မှာဖြစ်လာမယ့်အရေးကဟန်တားနိုင်အောင်လက်နက်ကင်ဆောင်ခွင့်ဥပဒေကိုပြင်ဆင်ဖို့အတွက်သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်ပါတီကအထက်လွှတ်တော်အမတ်ခရစ်မာဖီလိုလွှတ်တော်အမတ်တွေကဝါရှင်တန် DC မြို့မှာတိုက်တွန်းပြောကြားနေကြပါလေ
။ I'm here on this floor to beg to literally get down on my hands and knees and beg my colleagues.
ကျွန်တော်ဒီလွှတ်တော်အစအဦးရဲ့ကျမ်းမြေပေါ်မှာဒူးထောက်လက်စုံမိုးပြီးကျွန်တော်လုပ်ဖို့ကင်ပတ်အမတ်တွေကိုအတနာခံပါတယ်။ဒါမျိုးထပ်မဖြစ်စေမဲ့ဥပဒေတွေပြဋ္ဌာန်းနိုင်ရင်ဝိုင်းပြီးနီးလန်းရှာပေးကြပါ Republican Party ကအမတ်တွေကကျွန်တော်တို့တင်ပြချက်အားလုံးကိုလက်ခံမှာမဟုတ်ဘူးဆိုတာကျွန်တော်နားလည်ပါတယ်။ဒါပေမဲ့ကျွန်တော်တို့နှစ်ဖက်စလုံးသဘောတူတဲ့အရာတွေကိုရှာပြီးလုပ်ကြရအောင်ပါ။ American မှာအစုလိုက်အပြုံလိုက်ပြစ်ခတ်မှုတွေထပ်မဖြစ်တော့ပါဘူးဆိုတော့အမခံပေးနိုင်တဲ့ဥပဒေမျိုးမထုတ်ပြန်နိုင်ဘူးဆိုတာကျွန်တော်နားလည်ပါတယ
်တက်ကဆစ်ပြည်နယ်ဟာတနက်ကိုလွတ်လပ်စွာကင်ဆောင်ခွင့်ရှိတဲ့ပြည်နယ်အဖြစ်ဂုဏ်ယူလေးရှိပါတယ်သူတို့ပြည်နယ်လွတ်တော်ပေါ်လွင့်ထူထားတဲ့အလံဟာအမေရိကန်ပြည်ထောင်စုလွတ်တော်အထက်မှာလွင့်ထူထားတဲ့အလံနဲ့အမြင့်ချင်းအတူတူပဲလို့တောင်းမှားရင်းယုံကြည်ကြသူတွေလည်းရှိပါတယ်သမရဘိုင်ဒန်ကတော့သမရအင်ဂျူတော်အပါအဝင်အစိုးရအဆောက်အုံတွေအားလုံးမှာနိုင်ငံတော်အလံကိုတဝက်လွင့်ထူကြဖို့အင်္ဂါနေ့ညကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ
မနေ့တော့ကအမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ကအခြေခံပညာမူလာတန်းအကြောင်းတစ်ခုထဲမှာတနက်သမားဝင်ရောက်ပစ်ခတ်ခဲ့လို့ကလေးငယ်19ဦးနဲ့လူကြီး2ဦးသေဆုံးသွားခဲ့ရတဲ့သတင်းဆောင်မှာကိုစော်ဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့ သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နဲ့ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချင်းတဲ့နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်မေလ25ရက်ဗုဒ္ဓဖူးညရဲ့မြန်မာဘာသာစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတက်ရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမဲ့မြန်မာဘာသာစီစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32တို့ကနေတက်ရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုည10နာရီထိထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အာကစားခန္ဓာဥကြောစံသားရဲ့မြမအရေးသုံးသက်ချက်မတိုင်ခင်မှာတော့အရင်ဆုံးလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့မိုးရသည်ဝင်လာတဲ့အချိန်မှာအဖြစ်များလေးရှိတဲ့ရောဂါတွေကိုဘယ်လိုများသတိထားကာကွယ်သင့်ကြပါသလဲဆိုတာကိုတင်ဆက်ထားတာဖြစ်ပါတယ်။မြမနိုင်ငံမှာမိုးရသည်တွေကိုဝင်လာပြီးဆိုရင်ဝမ်းပြက်ဝမ်းလျှော့ဖြစ်တာရာသီတုပ်ကွေးရောဂါတွေကအဖြစ်များပါတယ်။ဒါကြောင့်ဒီရောဂါတွေကိုဘယ်လိုမျိုးသတိထားပြီးကာကွယ်နိုင်မလဲဆိုတာကိုလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောတင်ဆက်ထားတာရှုစားနားဆင်ပါရှင
်။မိုးရသည်မှာဝမ်းပြက်ဝမ်းလျှော့ရောဂါနဲ့ရာသီတုပ်ကွေးရောဂါတွေကိုလည်းသတိပြုကြရမှာပါ။ဝမ်းပြက်ဝမ်းလျှော့ရောဂါဟာအစာတောက်နဲ့ရေမတန့်ရှင်းမှုကနေတဆင့်ကူးစက်ပြန့်နေတဲ့ရောဂါတစ်ခုဖြစ်ပြီးဒီချိန်မှာအစာတောက်နဲ့ရေတန့်ရှင်းမှုကိုအထူးသတိပြုကြဖို့နဲ့ရင်နာသာတွေကိုမဆားမိအောင်ကီးပြုကြဖို့အရေးကြီးတယ်လို့တမတော်တခုဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗ
ျ။ဟုတ်ပါတယ်။အဲ့တော့ဝမ်းလျှော့ဝမ်းပြက်ရောဂါမိုးရသည်မှာဖြစ်များပါတယ်ပေါ့နော်။အဲ့ဒီထဲမှာအကြောင်းချက်တစ်ခုကတော့မိုးရသည်မှာရင်ငောင်ပေါက်ဖွားမှုများတဲ့အတွက်ကြောင့်နော်ရင်နာသာတွေဆားမိတာတွေကြောင့်ဖြစ်တယ်။ဒုတိယကတော့ဒီသီးနှံမှဲ့လွန်နေတဲ့နော်အသီးနှံမျိုးတွေစားတောက်မိတာရဲ့စားတောက်တဲ့ရေတန့်ရှင်းမှုအားနေတဲ့အချိန်ကာလဖြစ်တဲ့အတွက်ကြောင့်ဒီဝန်းလျှော့ဝန်းပြက်ဝန်းကိုက်ယောဂါတွေဖြစ်တာများတာတွေ့ရပါတယ်။ဒါကြောင့်ဝန်းလျှော့ဝန်းပြက်ဝန်းကိုက်နဲ့အတူတူပဲစားတောက်ကနေဝင်တဲ့အသေးအောင်သားဝါ A ပိုးနဲ့အသေးအောင်သားဝါ E ပိုးဆိုတာတွေကလည်းဆရာတို့ကစားတောက်ကနေဝင်တာပေါ့နော်။ဒီလိုမျိုးအသေးအောင်သားဝါယောဂါတွေလည်းမိုးရသည်မှာဖြစ်များတာတွေ့ရပါတယ်။ဒါတွေကိုကာကွယ်ဖို့ဆိုရင်ဆရာတို့ကဒီယောဂါပိုးဝင်ရောက်တဲ့လမ်းကြောင်းဒီအစာတောက်ကနေဖြစ်တဲ့အတွက်ကြောင့်မလို့ရေနဲ့အစာတောက်တန့်ရှင်းမှုကအလွန်ရေးကြီးပါတယ်ပေါ့နော်။အဲ့တော့ကိုယ်ကိုယ်တိုင်တောက်သုံးစားသုံးမယ်ဆိုရင်လည်းဒါပူပူနွေးနွေးချက်ပြုတ်စားတောက်ပြီးတော့ရင်နာမှုမရှိအောင်ဆောင်ရွက်ထားမယ်။ဒီဘက်ကကိုယ်တောက်တဲ့တောက်သုံးရည်ရလည်းတန့်ရှင်းတဲ့တောက်သုံးရည်ဖြစ်အောင်ဆောင်ရွက်ထားရမယ်။နောက်အထူးသဖြင့်တော့ဆရာတို့ကပြင်ပစားတောက်ဆိုင်တွေကစားတောက်တွေစားတဲ့အခါမှာဒီစားအတောက်တွေကိုချက်ပြုတ်တဲ့လူတွေအနေနဲ့ကလည်းကိုယ့်ရဲ့စားတောက်ကိုတန်တန်ရှင်းရှင်းဖြစ်အောင်ကိုယ်ဆိုင်ကနေဝယ်ယူစားတောက်တဲ့သူတွေကိုဒီလိုကုသယောဂါတွေမဖြစ်အောင်တန်ရှင်းမှုကိုထူးထူးဆိုင်ရမယ်ဒီအင်းဆက်ယောဂါတွေမှာအကောင်ထဲမှာပါတယ်ဒီရင်ကောင်ပေါ့နော်မနာအောင်ဆိုပြီးတော့သတိထားပြီးတော့ဒီခွေးရသည်မှာဆောင်ရွက်ပေးဖို့လိုပါတယ်ဒီနည်းနဲ့ဆိုရင်တော့ဆရာတို့ဒီစားတောက်ကနေကုသတဲ့ဝန်းလျှော့ဝန်းပြက်အသားအသေးအောင်သားဝါယောဂါတွေဖြစ်ပွားမှုရောကြသွားမှာဖြစ်ပါတယ်
ဒီရဒီမှာတုတ်ကွေးဖြာနာယောဂါတွေလည်းကုဆက်ခံရနိုင်တာကြောင့်တုတ်ကွေးဖြာနာယောဂါကုဆက်မခံရအောင်သတိပြုနေထိုင်ကြဖို့လိုတယ်လို့သိရပါတယ်။လက်ကိုမကြာခဏဆေးကြောတန့်စင်ပေးကြဖို့နဲ့ကိုယ်ခံဆွမ်းအားကောင်းမွန်နေအောင်သတိပြုနေထိုင်ပေးကြဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါတယ်။
အဲ့တော့ရာဒီတုတ်ကွေးကလည်းပဲကျွန်တော်တို့ဒီ virus ယောဂါပိုးပေါ့နော် influencer virus ဆောင်ဖြစ်ပါတယ်ဒီ virus ပိုးကလည်းကုလိုမိုးရဒီမှာလေလူထဲမှာပြန့်နှံ့မှုနှုံလည်းများတယ်ကုဆက်မှုနှုံလည်းများတာတွေ့ရပါတယ်။အဲ့တော့မကူးဆက်အောင်ဆိုပြီးဆရာတို့ကာကွယ်မယ်ဆိုပထမအဆင့်အနေနဲ့ဒီဒါစီချောင်းစိုးဖျားနာဖြစ်တဲ့သူစီကနေပိုးတွေကတာမန်နေထိုင်ကောင်းတဲ့လူတွေစီကိုကူးဆက်တာမျိုးဖြစ်ပါတယ်။ဒါကြောင့်နေထိုင်မကောင်းတဲ့သူတွေဖျားနာတဲ့လူတွေအနေနဲ့ကိုနာစီချောင်းစိုးမယ်ဆိုရင်ကိုယ့်စီကပိုးတွေတခြားသူတွေကိုမကူးဆက်အောင်အတွက်ကိုဆရာတို့ဒီတစ်ရှူးစာလေးနဲ့နာစီချောင်းစိုးတာတွေကိုနော်ဟိုအသုံးပြုသင့်ပါတယ်ပေါ့နော်။အသုံးပြုပြီးပြီဆိုရင်တော့ဒီအသုံးပြုပြီးတဲ့တ िश्यू စာတွေကိုဆရာတို့အမိုက်ပုံးထဲကိုစနစ်တကျစွန့်ပြရမယ်။မိမိရဲ့လက်ကိုဆက်ပြန်တဲ့ဒေချာတန်ရှင်းမှုပြုလုပ်မယ်ဆိုရင်မိမိခန္ဓာကိုယ်ကပိုးတွေအပြင်ကိုထွက်တာနည်းသွားမယ်။အဲ့တော့နောက်တစ်ခုကတော့ကာကွယ်ခဲ့တဲ့အခါကကျန်းမာနေတဲ့သူတွေအနေနဲ့ကတော့ဒီကူးဆက်ယောဂပိုးတွေခန္ဓာကိုယ်ထဲမဝင်အောင်ဘယ်လိုလုပ်မလဲပေါ့။အဲ့တော့မဝင်အောင်ကတည်းကသူတို့ကလည်းရေလက်ကိုစနစ်တကျမကြခရတန်ရှင်းလုပ်နေရပါဘောနော်ခုနကယောဂပိုးရှိတဲ့လူစီကနေပြတ်နတ်နေတဲ့ပိုးတွေကမိမိလက်ကနေတစ်ဆင့်အစာတောက်စားရင်းနဲ့ရှူရှိုက်မိရင်လည်းပိုးကုဆက်တာတွေဖြစ်နိုင်တယ်။နောက်ကိုကိုယ်တိုင်ကလည်းအေးမိမခံရအောင်နေထိုင်ဖို့လိုပါတယ်။ဒါကတော့မိမိခန္ဓာကိုယ်ရဲ့ကို virus ပိုးမဝင်အောင်ပေါ့။နောက်တစ်ချက် ကာကွယ်ရမယ့်နည်းကတော့ခန္ဓာကိုယ်ရဲ့ဝင်ရောက်လာတဲ့ဒီဗိုင်းရပ်စ်ပိုးတွေကိုမိမိရဲ့ကိုယ်ခံစနစ်ကပဲပြန်လည်တိုက်ထုတ်တာဖြစ်တဲ့အတွက်ကြောင့်ဒီရာသီဥတုမှာကိုယ့်ရဲ့ကိုယ်ခံစနစ်ကောင်းမွန်အောင်ဆောင်ရွက်ဖို့လိုပါတယ်။အဲ့တော့ကိုယ်ခံစနစ်ကောင်းမွန်အောင်ဆိုတာကဒီရဒီနိုင်နေပိုးစားပေးရမယ်။နော်အေးရောပါအေးရမယ်။နောက်တစ်ခါကိုယ်လက်လှုပ်ရှားနော်လေ့ကျင့ မြင့်နေမယ်ဆိုလို့ရှိရင်ဝင်ရောက်လာတဲ့ဒီ virus ပိုးတွေကိုအလယ်တကူတိုက်ထုတ်နိုင်မယ်ဆိုရင်ဆရာတို့တုတ်ကွေးယောဂါကိုကာကွယ်နိုင်မှာဖြစ်လို့တုတ်ကွေးယောဂါခံစားခဲ့ရရင်လည်းဒီအချိန်နည်းငယ်တွင်မှာပဲပြန်လည်ပြောင်းကင်းသွားနိုင်ပါတယ်
မိုးရသည်ရဲကိုဝင်ရောက်လာတဲ့အချိန်မှာဝမ်ပြဝမ်ရှော့ယောဂါနဲ့ယာတီတကွေးယောဂါတွေကိုလည်းသတိပြုကာကွယ်ထားဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါမိုးရသည်ဝင်လာတဲ့အချိန်မှာအဖြစ်များလေးရှိတဲ့ယောဂါသည်တဲ့တွေကိုဒီသတိထားကာကွယ်သင့်တဲ့ကျန်းမာရေးဆိုင်ရာပညာပေးအကြံပေးချက်တွေကိုဒေါက်တာတန့်စောကတင်ဆက်ထားတဲ့လူလူနဲ့ကျန်းမာရေးအစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်။ကိုရနိုင်ရဲ့အားကစားခံတာမတိုင်ခင်မှာတော့အခုဆက်ပြီးဥကျော်ဇန်သာရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့တန်တမန်ကင်းမျက်နှာပန်းလှခြင်းနဲ့လက်တွေ့အလားအလာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသုံးသပ်ထားတာပါ။မကြသေးခင်တုန်းကပြီးဆုံးသွားခဲ့တဲ့ American ASEAN ထိပ်သီးဆွေးနွေးပွဲဟာမြန်မာနိုင်ငံ NUG အစိုးရအဖို့တန်ကင်းတမန်ကင်းအရာအတက်စရာဖြစ်ခဲ့တယ်လို့တော်တော်များများကယူဆကြပါတယ်စစ်ကောင်စီရဲ့အကြီးအကဲကိုမဖိတ်ဘဲနဲ့ NUG နိုင်ငံသားရေးဝင်ကြီးကိုအလွတ်သဘောလက်ခံတွေ့ဆုံတာတွေရှိခဲ့တဲ့အတွက် NUG မျက်နှာပန်းလှခဲ့တယ်လို့ပြောရင်မှားမယ်မဟုတ်ပါဘူးဒါပေမဲ့ဒီလိုမျိုးအရေးတယူဆက်ဆံခြင်းခံရတာက NUG ဦးတည်ကြိုးပမ်းနေတဲ့ဒီမိုကရေစီလမ်းကြောင်းအပေါ်ပြန်လည်တက်လှမ်းနိုင်ရေးအတွက်လက်တွေထိရောက်မှုကဘလောက်ရှိနိုင်ပါသလဲ1990ပြည့်နှစ်ရွေးကောက်ခံလွှတ်တော်အမတ်လည်းဖြစ် NCGUB အစိုးရအဖွဲ့ရဲ့ဝင်ကြီးဟောင်းလည်းဖြစ်တဲ့ဒေါက်တာတင့်ဆွေနဲ့ဦးကျော်ဇန်သာတို့ဆွေးနွေးသုံးသပ်ထားတာနားဆင်ပါရှင်
ကျားဒေါက်တာတင်းစုခင်ဗျာမကြသေးခင်ကပြီးဆုံးသွားတဲ့ US ASEAN Summit American ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံ NUG အစိုးရရဲ့အခမ်းကဏ္ဍကိုအတက်ဆရာတွေဖြစ်ခဲ့ကြပါတယ်အချို့လည်းပဲအတက်ကြပါတယ်ဒီဆွေးနွေးပွဲရလနဲ့ပတ်သက်ပြီးတော့ဆရာအမြင့်ကိုအရင်ဆုံးအကြံဉာဏ်သုံးသပ်ပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဟိုအတက်ဆရာတင်းကြီးတစ်ခုလို့သဘောတူပါတယ်ခင်ဗျာကျွန်တော်တို့အရင်အရင်ပမာဒီမိုကရေစီရေကို1988ကတည်းကနေတွေ့လို့ရှိနိုင်ငံတကာစင်မြင့်မှာတန်တမန်ကြီးရာအရာဆောင်ရွက်မှုတွေမှာဒီတစ်ချီကတော့ဟိုပို့ပြီးတော့တိတိတသာဟိုတိုးတက်လာတယ်လို့မြင်ပါတယ်ကျွန်တော်တို့အစိုးရတုန်းကလည်းဟို George Bush နဲ့ကျွန်တော်တို့ဝန်ကြီးတယောက်နဲ့တွေ့တာလည်းပါညာရှိတော်လည်းပဲဒီတစ်ချီကတော့အာဆီယံနဲ့ဆက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုရဲ့လက်ထောက်နိုင်ငံရေးဝန်ကြီးနဲ့တခြားပေါ်လေလွတ်တော်ကွန်ဂရက်စ်ကအကောင်းဆုံးအနေနဲ့တွေ့နိုင်တဲ့အဆင့်ဟာဟိုနည်းနည်းအဆင့်မဟုတ်ဘူးဟိုတခြားဟိုကျွန်တော်တို့စူးစမ်းမှုတွေနဲ့ဆိုင်ရင်ဒီနောက်ဆုံးတန်တပန်ရေးရအောင်မြင်မှုဟာထူးခြားပြီးတော့အတက်ဆရာလို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ပါတယ်အတက်ဆရာဖြစ်တယ်ဒါပေမဲ့ကျွန်တော်စဉ်းစားလက်တွေ့အကျိုးသက်ရောက်နိုင်မှုဘယ်လောက်ရှိမလဲဒီကအတက်ဆရာတွေဒီကကြားခဲ့ရတဲ့စကားတွေဟာဘယ်လောက်ထိလက်တွေ့ထိရောက်လာနိုင်တယ်ဥပမာအဖြစ်သူကစာနာမှုအထောက်ပံ့ပေးမယ်ပြောတာကြားပါတယ်သူကတော့စစ်ကောင်စီနဲ့ပတ်သက်တဲ့ဆက်ဆံရေးမှာတန်တမာအဆင့်ချောချတာတွေကိုတွေ့ရပါတယ်တချို့နိုင်ငံကြီးတွေကတန်မကြီးအဆင့်ကနေပြီးတော့တန်ယုံယာကြီးတောင်းခံချောချီတာဖဲပေါ့လေ CDA အဆင့်ကိုချောချလာတာတွေ့ရပါတယ်အဲ့ဒီဟာတဲ့အပြင်ပိုပြီးထိရောက်တဲ့လူဆောင်ချက်တွေညာတွေ့လာနိုင်ပါသလားဆရာ
ဟုတ်ကဲ့ဒီမျော်လင့်ချက်ကလည်းဟိုသာတဲ့နဲ့မေကွန်ကြီးတခုဖြစ်တယ်ဒီကနေ့ပြည်သူလူထုဘက်ကကြည့်လို့ရှိတော့ကဒီလောက်လေးနဲ့တော့ဟိုအရပြေရောလို့ပေါ့နော်အမနာကပြောပါရင်တိတ်ကြီးတော့ထိရောက်တာလို့ယူဆလို့မရနိုင်သေးဘူးလို့ကျွန်တော်မြင်ပါတယ်ဘာကြောင့်လဲဆိုတော့စစ်ကောင်စီဟာလူတွေတတ်ရွာတွေမိရှုတဲ့ကာလပေါ့နော်နောက်တစ်ခါဒီရွေးချယ်တင်မြောက်ရေးခံရတဲ့အရင် NLD ဆိုတာခေါင်းဆောင်တွေကိုမတရားသဖြင့်ပေါ့လေထောင်ချတာတွေဖြစ်နေတော့ကဒီလိုတန်တမာရေးရတဆင့်တက်လာရုံနဲ့ကတော့တဲ့အချင်းအမြင့်ပြည့်ဆိုတာတော်တော်ဝေးသေးတယ်လို့ကျွန်တော်မြင်တယ်ဟုတ်ကျွန်တော်အာမတက်စရာတော့မဟုတ်ဘူးသူတို့လက်တွေ့ကြကြအဲ့လိုကျွန်တော်မြင်ပါတယ်အာဆီယံအစည်းအဝေးပြောတဲ့ခုနောက်ဆုံး quad ပေါ့နော်လေးနိုင်ငံအစည်းအဝေးမှာလည်းပမာအရေးအား ဟိုလေးနိုင်ငံတော့ကအာဟိုဒီမိုကရေစီလမ်းညောင်းပြောင်းရွှေ့ရေးဆိုပြီးမနေရပဲဟိုပြောလာတော့ဒါလည်းအဲဟိုကျွတ်တက်တာပေါ့နော်တိုးတိုးလည်းပဲကျွန်တော်အမြင်ကတော့တလောက်နဲ့မရသေးဘူးလို့ထင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အဲ့ quad ဆိုလို့ကျွန်တော် quad နဲ့ပတ်သက်တဲ့ဟာကလည်းပဲကျွန်တော်ကြားပါတယ်ကျွန်တော်သိရပါတယ်တန်းအဲ့ quad ရဲ့ပြောတဲ့အထက်မှာအဲ့လေးနိုင်ငံတည်းမှာပါတဲ့အိန္ဒိယတို့ဂျပန်တို့ကမြန်မာနိုင်ငံအရေးဟာအရေးကြီးတယ်ဒေသတွင်းလူမျိုးရေးကထိခိုက်နေတယ်ဘာညာပြောတဲ့နေရာမှာတော့သဘောတူကြတယ်အဲ့ conclusion မှာသဘောတူဒါပေမဲ့လုပ်ပုံလုပ်နည်းနဲ့ပတ်သက်ပြီးတော့အမေရိကန်တို့အာဩစတြေးလျတို့ရဲ့ချင်းကပွန်ချင်းကနဲ့မတူဘူးလို့ကျွန်တော်ထင်ပါတယ်သူတို့ပေးတဲ့ pressure မျိုးကိုအိန္ဒိယတို့ဂျပန်တို့ဆီကမရနိုင်ဘူးလို့လည်းကျွန်တော်ထင်ပါတယ်ဆရာဘယ်လိုတွေ့ကြလဲအဲ့ဒါလည
်းအမှန်ပဲပြကျွန်တော်လည်းအဲ့လိုသဘောပေါက်တယ်အိန္ဒိယကနှုတ်အဖြစ်ဖြစ်စီဟိုဒီမိုကရေစီလို့ကတော့ဟို1988ကတည်းကပြောလာတာအာသူကအဲ့လိုဂျပန်ကလည်းဆိုစကောဝင်လာကလေးကဂျပန်ရဲ့ဗမာနိုင်ငံမှာထားတဲ့ပေါ်စီဟာကျွန်တော်တို့ထင်မှတ်တလို့ခိုင်မာတောင်းတင်းရင်းမရှိတာတော့အမှန်ပဲအခုဆိုလည်းဒီနေ့နိုင်ငံကအခင်းကျင်းမှာဒီကုအမေရိကန်မှာတက်တက်လာတဲ့သူများလက်ထက်ပါဒီ Asia Pacific Indo Pacific ဆိုတော့အုံလုံးနဲ့တော်တော်လေးအခိုင်နဲ့မမာကြီးကြီးပြင်းပြင်းနဲ့လုံလာတဲ့အနေအထားဟာတော့အလကားတော့မဖြစ်ပဲနဲ့ဒီဟာဒီဆုံးတရားမြန်မာနိုင်ငံရဲ့အပေါ်မှာကျိုးတက်မှုရှိလာနိုင်တယ်ဘာလို့ဒီရှိမလဲဆိုတော့ကျွန်တော်တို့နည်းနည်းတော့ဟိုအမှန်ရကက်သေးတယ်ဘာလို့ဒီကျွန်တော်မြင်လာတာတော့အဲတလောက်မကတိုးတက်ပြီးတော့ဒီအမေရိကန်ဥဆောင်မှုပေါ်လေထွေးတည်ခံပေါ်တိုးတက်လာနိုင်ကြလေရှိနိုင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆိုအခုလောလောဆယ်မှာတော့အမေရိကန်ကြီးဘင်းလင်းအာဆီယံကိုစေတန်းကတင်ပြီးတော့အာဆီယံတို့လုပ်နေတဲ့ဘုံကဘောတည်မှု9ရက်ပေါင်းပြင်းကပဲတွန်းနေရတွေ့ရပါတယ်အဲ့ဒါကြုံလွန်ပြီးတော့ဘာမှသူတို့ initiative လုပ်လာတာမတွေ့ရဘူးဆိုတော့ဒါဘောဆရာအာဆီယံရဲ့ငါးချက်ကိုကြော်လွှားနိုင်လာလိမ့်မယ်လို့ဆရာမျှော်မှန်းပါလား
အာဆီယံရဲ့ချင်းတက်မှုလမ်းကြောင်းဟာပြောင်းကိုပြောင်းနေတယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့လို့အာဆီယံထဲမှာပမာရေးမှာစစ်တပ်ကိုပူဇော်ပေးတဲ့နည်းနည်းတချို့လည်းရှိနေတော့ခါတော်တော်ခက်တယ်။ဟိုမိကုန်းကိုတည်းရဲ့ဖြစ်အာဆီယံရဲ့ပုံစံပေါ်ဒီမှာရဲ့ဟာခင်းနောက်ကျသွားပြီလို့ကျွန်တော်မြင်ပါတယ်ခင်ဗ
ျ။ဆိုတော့အမေရိကန်ဥဆောင်ပြီးတော့အာဆီယံမူဘောင်တဲကထိုးဖောက်လုလနိုင်တဲ့အလားအလာတော့တွေ့မိပါလားဆရာ
။ဒါနဲ့ဖြစ်ကျစေဂျင်နာရေးရှိပြီးပြဖို့တော့ခက်တယ်ခင်ဗျအဓိကဒါစီကတော့ဒီလေတိုင်းမင်းကျွန်တော်တရုတ်နိုင်ငံရှိတယ်ရုရှားနိုင်ငံရှိတယ်ဒီနိုင်ငံကြီးနဲ့အမေရိကချိန်ထိုးရပါလိမ့်မယ်အဲ့တော့ချိန်ထိုးပြီးမှသာလေဒီအာဆီယံပေါင်းကကျော်ပြီးတော့ဆက်ပါဆရာအကြောင်းရှိတယ်မဖြစ်ဘူးလို့တော့ပြောလို့မရဘူးဆိုတော့ကျွန်တော်တော့ခလာပဲရေးရအောင်တော့မမြင်သေးဘူးခင်ဗျဟုတ်ကဲ့
နောက်ကျွန်တော်တရုတ်ဆိုလို့ဆရာတရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်ရင်သူတို့စီးပွားရေးလုပ်ဖို့အဆင်ပြေစေချင်တယ်ပဲအစိုးရတက်တယ်ဆိုတော့အဓိကလူလူတိုင်းကတွေ့ကြပါတယ်ဒါပေမဲ့အခုမြန်မာနိုင်ငံစစ်ကောင်စီလက်ထက်မှာဖြစ်နေတဲ့ကိစ္စတွေအခြေအနေတွေမှာတော့တရုတ်တို့မျှော်မှန်းတဲ့စီးပွားရေးလုပ်နိုင်လောက်တဲ့တည်ငြိမ်မှုတို့ဘာလို့ကရှိပါရဲ့လားအဲဒါဒီကဒါကိုကျေနပ်နေသလားဒီဟာကိုပြောင်းလဲထအောင်သူတို့ကမစင်းစားလေဘူးလားဆိုတော့လေကျွန်တော်တွေ့မိရဲ့ဆရာ
တရုတ်ကတော့ဗမာပြည်မှာတရုတ်တက်တဲ့သူကတော့အပိုင်တိုင်းမင်းအားဖြင့်လို့သူကတွေ့ပြတာပဲဒါကြောင့်သူ့ရဲ့ဂျူစီဝါကလည်းရုတ်မသွားဘူးအနေချင်းတော့ပြင်မယ်ဒါပေမဲ့တစ်ချိန်တည်းမှာသူ့ရဲ့မဟာဂူရန်ဗျူဟာမြောက်ကဲယူရဂျီဂျီတွေကတခုမှပြစ်ပြခြင်းမရှိရနဲ့သူကတုံးစုံတုံးလို့သာလာတယ်သူ့ရဲ့ပြစ်ပြဒါကြောင့်တရုတ်ကတော့ဗမာပြည်မှာဒီမှာကတိရတာလဲအရင်ယူမရတာလဲအရင်ယူသူတို့ကြိုးစားကရနေမှာပဲဖြစ်နေတယ်တရုတ်ကတော့ကျွန်တော်အများကြီးပေါ့နော်ဟိုပူဆိုးတာရောပူကောင်းတာရောမမြင်ဘူးခင်ဗျဟုတ်ကဲ
့ဟုတ်ကဲ့ဆရာနောက်ရုရှားမြန်မာနိုင်ငံအင်အားစုကိုငွေကြေးအချင်းကူညီရပဲထားပါတော့ဒါပေမဲ့ရုရှားကူညီတာစစ်လက်နက်ကူညီတာဆရာအဲ့ဒါကပို့ပြီးတော့မှထိရောက်နေသေးတယ်ဆိုတော့အဲ့ဒီဟာကိုနှိုင်းရှင်မယ်ဆိုရင်လည်းပဲအမေရိကန်ရဲ့ကတိစကားရေဒါငွေကြေးအကူအညီတွေစစ်ကောင်စီကိုရုရှားပေးနေတဲ့အကူအညီနဲ့စာရင်သိပြီးတော့မရှင်းသာဘူးလို့ဖြစ်မနေဘူးလားဆရာ
။ဒီအရလေးမနေခင်ဗျာ။ဘာကြောင့်လဲဆိုတော့အခုနောက်ဆုံးကာလာသိန်းတဲ့စစ်ကောင်စီကလက်နဲ့ဟိုအကူအညီသူကလောက်ကဖြစ်တဲ့အတွက်သူတို့ရင်းနဲ့လက်နဲ့ရရင်သူကပြီးတော့ တယောက်ကလည်းအရင်လောက်မပြီးတော့အခါမှာသူကတကယ်ကောင်းကိုကိုကြီးပေါ့နော်သူရုရှားကိုတွေးသွားတယ်ရုရှားကလည်းသူတတိယကန်စားအဆင့်လောက်နည်းနည်းပြီးပြီးချင်းရောက်ရင်ဒီနိုင်ငံဆိုတော့အကြိုက်တွေ့တာပေါ့အဲ့တော့ပြည်သူလူထုတူမီနဲ့ရှင်နေတဲ့ပြည်သူလူထုလောကတော့ရုရှားလက်နက်ကအများမှဟိုအားသာလာပေါ့ဆိုတော့ရုရှားရဲ့ကူညီဟာစစ်ကောင်စီကအများမှလက်တလုံးရေရိုးပါခင်ဗျကျွန်တော်မြင်ပေါ့နော်တရင်တော့တရုတ်ကအော်ကိုခဲ့တယ်နာဝတာနာအဖပဲပါအဲ့ဒါလည်းရေရိုးအဆင့်လောက်တာစစ်ကောင်စီအတွက်တစ်စစ်တက်တော့ပေါ့နော်အတုံးချပြီးတော့နောက်ပိုင်းသူဟာpolicy ကျူပြန်လဲ review လုပ်ပြီးတော့အမေရိကန်လက်နက်တွေရရင်လို့ကြိုးစားရတယ်ဒါလည်းမအောင်မြင်ဘူးဒါပေမဲ့လို့အခုရေတို့သဘောမျိုးနောက်ကရေတို့ပေါ့နော်သူကတဆင်ကရုရှားတွေကရတော့သူကရေတို့သဘောမျိုးတော့အဲစစ်တပ်ဟာဟိုပေါင်းဝတ်ချီရနေတယ်လို့မြင်ပါတယ်ဒါကြောင့်အမေကွန်ရပြောရင်အမေရိကန်ဘက်ကတော့ကျွန်တော်မြင်တာကတော့အခုနောက်ဆုံးအတုံးလုံးအပြောဆိုကြီးကတော့လက်နက်ပေးဖို့လုံးဝစိတ်ကူးမရှိပဲနဲ့အဲတခြားနည်းတွေသာသူဟိုဟိုကုညီရဲ့သဘောရှိတော့ကျွန်တော်တို့အမေရိကလည်းအများကြီးတော့အားရစရာအာမြင်ဘူးလို့ကျွန်တော်ဟိုကျွန်တော်ဆိုသုံးသပ်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆရာကျွန်တော်နောက်ဆုံးဆရာရဲ့မှတ်ချက်ကိုကြားချင်တာကတော့တော်တော်လေးလူတိုင်းမကြိုက်တဲ့အစ္စတခုဖြစ်ပါတယ်တချို့ကပြောကြတာပါဆရာအဲ့ဒါကတော့တချို့ပညာရှင်တွေသုံးသပ်သူတွေပြောကြတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဆရာနာရှင်စနစ်ကိုတိုက်ဖြတ်ဖို့အတွက်ဖိအားပေးတယ်ပရက်ရှာပေးတယ်ဆိုပေမဲ့အဲ့ဒီဖိအားဟာအဲ့ဒီဆရာနာရှင်စနစ်ကြာဆုံးရေးအတွက်အထောက်အပံ့မဖြစ်ဖ ೇನೆ ပြည်သူ့ကိုယ်စားနစ်နာစေတယ်ဘက်ဖိုင်ယာဖြစ်တယ်အဲ့ဒါကြောင့်အဲ့ဒီဖိအားပေးတဲ့ဝါရကိုတချို့ကမတိုက်ကြပါဘူးဟု
တ်ကဲ့အဲဒီလိုတုံးချစ်ချက်ကတော့ကျွန်တော်တို့ဟိုနှစ်ဖက်တုံးငယ်ကလန်ဒန်ငါနေပြီးပါမအက်ကိုလက်မှတ်ထိုးကြတယ်ကဒီ sanction ကိစ္စတွေကိုသီအိုရီရနိုင်ငံရေးပညာရှင်အမျိုးမျိုးကအောက်တိုက်ကြပါတယ်ကျွန်တော်ကတော့ပြည်သူလူထုဘက်ကပဲကြည့်တော့ဟာပြည်သူလူထုကတော့ sanction ကိုလိုချင်တာပဲစစ်အာဏာရှင်ထိမဲ့ဟာကိုလိုချင်တာပဲဆိုတော့ကကျွန်တော်အမြင်ကပြည်သူလူထုနိုင်ငံရေးအမြင်ကလို့ကြည့်လို့ရှိရင်ဒီနိုင်ငံရေးတိုက်ပါပေါ်မောက်ကားတွေ30တူတွေ30ချက်ကဆရာပေါ်ကနေပြီးတော့ဒီ ओली တွေကိုကားပြီးတုံးသက်ချက်ဖြစ်ပြီးလက်တွေ့မကြပဲနဲ့ပြည်သူတို့လိုချင်တဲ့ဖိအားတိုက်အားတွန်းအားဆိုတော့မပါပဲနဲ့တော့စစ်ကောင်စီစစ်ဆိုတာပြုတ်မှာမဟုတ်ဘူးရပ်မှာမဟုတ်တဲ့တွေ့ဖိအားရောတွန်းအားရောဆွဲအားရောပြည်သူလူထုရဲ့တောင်းကန်အားတွေရောကပေါင်းမှသာလေရမှာဖြစ်တယ်တွေ့ကျွန်တော်ဆင်ရှင်ကိုအပြစ်တင်ခြင်းဟာဒီ ओली ရအဲ့ဒါပြောရင်သာဖြစ်ပြီးလက်တွေ့မကြဘူးလို့မြင်ပါတယ်ခင်ဗျာဟုတ်ပြီ
တန်တမန်ကင်းမျက်နှာပန်းလှခြင်းနဲ့လက်တွေ့အလားလာတွေဆိုတဲ့ခေါင်းစဉ်နဲ့ဒေါက်တာတင့်ဆွေနဲ့အတူတင်ဆက်ထားတဲ့ဦးကျော်စံသာရဲ့အမြမရေးသုံးသက်ချက်နားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီတပတ်အတွင်းကအားကစားသတင်းတွေကိုစူးစီးတင်ပြထားတဲ့အားကစားခန်းနာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့အားကစားခန်းနာမှာတော့ Champion League Final ပွဲကြိုခံမှန်းချက်အပါအဝင်ဥရောပဘောလုံးသတင်းတွေနောက်ပြီးတော့ထောင်ကိုရီးယားတိုက်စစ်မှုဆန်တစ်နှစ်တာအာရှအကောင်းဆုံးဘောလုံးသမားဆုရသွားတာနဲ့ဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့32ကြိမ်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲဘက်ကအားကစားသတင်းတွေကိုကိုရဲနိုင်ကစူးစီးတင်ပြထားတာရှုစားနာဆင်ပါရှင်။
ယောဘတဝမ်းကမပေးဘောလုံးပွဲတွေကတော့ပြီးဆုံးသွားခဲ့ပါပြီ။အင်္ဂလန်မှာတော့နောက်ဆုံးနေ့ထိချန်ပီယံဖြစ်ဖို့အတွက်မန်စီးတီးနဲ့လီဗာပူးတို့အကြိမ်နဲ့ကစားခဲ့ရပြီးတော့နောက်ဆုံးမှာတော့မန်စီးတီးအသင်းကပရီးမီးယားလိချန်ပီယံဖြစ်သွားခဲ့ပါတယ်။နောက်ဆုံးနေ့ကမန်စီးတီးကဗီလာလီဗာပူးကဝုဖ်နဲ့ကစားခဲ့ပြီးနှစ်သင်းလုံးနောက်ကနေလိုက်ကစားပြီးမှမန်စီးတီးကဗီလာကို 3-2 ဂိုးလီဗာပူးကဝုဖ်ကို 3-2 ဂိုးနဲ့နိုင်ပြီးနောက်ဆုံးမှာတော့မက်ဆီဒီက93မှတ်နဲ့လီဗာပူးတက်တမတ်အသာနဲ့ကပ်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာမန်စီးတီးအတွက်တော့လွန်ခဲ့တဲ့10နှစ်အတွင်းပရီးမီးယားလိဂ်ဖလားကို6ကြိမ်ရတာဖြစ်ပြီးတော့ဂွာဒီယိုလာလက်ထက်6နှစ်မှာပရီးမီးယားလိဂ်ဖလားကို4ကြိမ်မြောက်ရလိုက်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မန်စီးတီးနီးပြဂွာဒီယိုလာကတော့
Every second that pass after win the this Premier League be realize all of us
ပရီးမီးယားလိဂ်ကိုနိုင်ပြီးကျွန်တော်တို့အားလုံးသိလိုက်တာကတော့ဒ
ီမှာပရီးမီးယားလိဂ်ကို၅နှစ်အတွင်း၄ချိန်ရလိုက်တာကျွန်တော်တို့ရဲ့ဘောလုံးသက်တမ်းတစ်လျှောက်ဒါအကောင်းဆုံးအောင်မြင်မှုဖြစ်နိုင်ပါလေဒါနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်လည်းဂုဏ်ယူနေမှာပါ
ဂေါ်ဒီယိုလာကတော့သူ့အတင်းသားတွေဟာဗာဂူဆန်ရဲ့မန်ယူအတင်းလိုပဲပရီးမီးယားလိဂ်ရဲ့ဂန်တွင်ကစားသမားတွေဖြစ်တယ်ဆိုပြီးတော့ပွဲပြီးမှချီးကျူးလိုက်ပြီးလီဗာပူးအတင်းနဲ့နီးပြကလပ်တို့ဟာလည်းသူရင်းဆိုင်မှုသမျှထဲမှာအကောင်းဆုံးအတင်းဖြစ်တယ်ဆိုပြီးတော့ချီးကျူးသွားပါတယ
် Congratulations to Man City Pep Guardiola all staff all
လီဗာပူးပြရာဂင်ကလပ်ကတော့ချန်ပီယံဖြစ်သွားတဲ့အတွက် Man City တွေ့ရောဂေါ်ဒီယိုလာတက်ပါဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ်Man City ဟာ Premier League ကိုလွန်ခဲ့တဲ့9နှစ်အတွင်းမှာ၄ချိန်ရလိုက်ပြီးမြဲဒီဘောလုံးရာသီမှာတော့ Premier League ဖလားတစ်လုံးနဲ့သာရခဲ့တာဖြစ်ပါတယ်။ဆိုတော့ Man City အသင်းရဲ့ဒီနှစ်ဘောလုံးရာသီကိုအောင်မြင်တဲ့ဘောလုံးရာသီလို့ပြောနိုင်မလား။ဒီပေါ်မှာ Soccer Follow Channel ရဲ့ Editor ချုပ်ကိုကျော်ကျော်မျိုးဟန်က
Guardiola ကတော့သူတို့ဒီ9နှစ်အတွင်းမှာ၄ချိန်လောက်ရတယ်ဆိုတာမျိုးကိုဟိုဒါကအင်တာမဂိုးစရာကောင်းတယ်ဆိုပြီးတော့ပွဲပြီးမှပြောရတယ်အဲဒါပေမဲ့ကျွန်တော်အမြင်ကတော့ဒီလီဗာပူးနဲ့မန်စီးတီးပြန်ဆိုင်မှုကအရင်ပြင်းထန်သွားတယ်အတွက်ကြောင့်မလို့ဟိုမန်စီးတီးကလီဗာပူးရဲ့ PR တွေအောက်ကိုရောက်ပြီးတော့ဖလားတစ်လုံးတော့ပဲရသွားတယ်နေတာဖြစ်သွားတယ်တကယ်ဆိုရင်သူတို့ကဟိုဒီချန်ပီယံလိရီယယ်မက်ဒရစ်နဲ့ပွဲမှာလီဗာပူးရဲ့တစ်ဖက်က PR ပေးမှုဒဏ်တွေကိုခံစားရပြီးတော့ရီယယ်ကိုတို့ဟိုအရေးမနှိမ့်တဲ့ပဲနဲ့နှိမ့်သွားရတယ်လို့ထင်အောင်အောင်မြင်တဲ့ຢာတိလို့တော့မထင်ဘူးသူတို့ရဲ့အဲရီမန်ချက်အရာဆိုရတော့ဒါအောင်မြင်တဲ့ຢာတိလို့တော့အဆုံးနိုင်ဘူးဒါပေမဲ့ကြာဆုံးတဲ့ຢာတိတော့လည်းမဟုတ်ဘူးပေါ့လေကျွန်တော်တော့အဲ့လိုမြင
် So on behalf of Tyson Sports of China and Asian Football
Journal Premier League ဘက်ကနောက်ထပ်သတင်းတစ်ခုကတော့ Sports အသစ်မှာကစားနေတဲ့တောင်ကိုရီးယားတိုက်စစ်မှုဆောင်းဟာအခုနှစ်အတွက်အာရှရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုရသွားခဲ့ပါတယ်။အာရှကအာဂါသတင်းနောက်တွေကမဲပြီးယူချေခဲ့တာဖြစ်ပြီးတော့ဆောင်းအတွက်တော့ဒါက9ချိန်မြောက်ရရှိတာလည်းဖြစ်ပါတယ်။အာရှအကောင်းဆုံးဘောလုံးသမားဖြစ်တဲ့အခုလိုယူချေခံရတာနဲ့ပတ်သက်ပြီးဆောင်းပြောတာကတော့
I mean it's something that I always dream for but you know if you
ဒါကကျွန်တော်အမြဲတမ်းအိမ်မက်မခဲ့ရတဲ့အရာတစ်ခုပါ။ကျွန်တော်အနေနဲ့မယုံနိုင်လောက်အောင်ပါပဲ။ဘာဖြစ်လို့လဲဆိုတော့ဒါကကျွန်တော်အိမ်မက်တစ်ခုအဖြစ်နဲ့အမြဲရှိနေခဲ့တာပါဒီစုကကျွန်တော်အတွက်တော့အရန်ကိုအဓိပ္ပာယ်ရှိပါတယ်ပြီးတော့ဒါကကျွန်တော်နိုင်ငံအတွက်ရောကျွန်တော်မိသားစုအတွက်ရောတကယ်ကိုဂုဏ်ယူစရာပ
ါဆောင်းကဒီနေ့အင်္ဂလန်ပရီးမီးယားလိဂ်ဂိုင်းပွဲမှာလည်း23ဂိုးသွင်းပြီးတော့လီဗာပူးတိုက်စစ်မှုမိုဟာမက်ဆာလာနဲ့အတူပူးတွဲဂိုးအများဆုံးသွင်းတဲ့ချန်ပီယံစုကိုရခဲ့ပြီးတော့ဒါဟာပရီးမီးယားလိဂ်သမိုင်းမှာအာရှသားတွေကပထမဆုံးချန်ပီယံစုရတာလည်းဖြစ်ပါတယ်ခင်ဗျာအီတလီစီးရီးယားဘက်မှာတော့နာမည်ကြီး AC မီလန်အသင်းကချန်ပီယံဖြစ်သွားပါတယ် AC မီလန်အသင်းဟာတနင်္ဂနွေနေ့ကစက်စိုလိုအသင်းကို3ဂိုးကိုမရှိတဲ့နိုင်ပြီးတဲ့နောက်မြို့ကန်ပြိုင်ဘက်အင်တာမီလန်ထက်နံပါတ်အသာနဲ့86မှတ်ရပြီးတော့အီတလီစီးရီးယားချန်ပီယံဖြစ်သွားခဲ့တာပါဒါဟာ AC မီလန်အတွက်တော့17နှစ်အတွင်းမှာစီးရီးယားဖလားကိုပထမဆုံးအချိန်ပြန်ရတာဖြစ်တယ်လို့စီးရီးယားစုဖလားကိုလည်းစကူဒိတ်တော့ရလိုက်တာဖြစ်ပါတယ် AC မီလန်နဲ့နိုင်သွားတာကြောင့်ပရိသတ်တွေလည်းတောင်းနဲ့ချီပြီးတော့မီလန်မျိုးမှာအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာဥရောပကအမပေးဘောလုံးပွဲတွေပြီးသွားချိန်မှာပဲလာမယ့်စနေနေ့မေလ28ရက်နေ့မှာတော့ဥရောပ Champions League Final ကိုပြည်ထောင်နိုင်ငံ Paris မြို့မှာကစားကြမှာဖြစ်ပြီး Spain က Real Madrid နဲ့ England က Liverpool တို့ပူးလို့ကြမှာပါဆိုတော့ဒီပွဲနဲ့ပတ်သက်ပြီးတော့ကျွမ်းကျင်သူတွေရဲ့သဘောထားတွေနဲ့ခံမှန်းချက်တွေကရောဘယ်လိုပါလဲစပိန်နီးပြလူးစ်အန်ရီကေကတော့
Como a mí me gusta
ကျွန်တော်အနေနဲ့မြန်မာတော်တော်ပဲပြောချင်ပါတယ်ဒီနေ့ချန်ပီယံလိဂ်ကိုနိုင်တဲ့အသင်းတစ်သင်းဆိုရင်တော့အဲ့ဒါ Real Madrid အသင်းလို့ပဲထင်ပါတယ
်မန်နီယန်ကဆော့ကာဖော်လို့ဂျာနယ်ရဲ့အိရာချုပ်ကိုကျော်ကျော်မျိုးဟန်ကရောဒီပွဲကိုဘယ်လိုခံမှန်းပါသလဲ
ဒါနဲ့စနေကြပါရီမြို့မှာကျင်းပမယ်ချန်ပီယံလိဂ်ဘောလုံးပွဲမှာတော့ကျွန်တော်ကတော့လီဗာပူးအနိုင်ရဘူးဆွဲဖို့ရာထူးများတယ်လို့ထင်ပါတယ်။ဘာလို့ဒီလိုကြင်ရတာလဲဆိုတော့လီဗာပူးကတိုက်စစ်ခံစစ်ပိုင်းမှာပုံမောအသာချက်ရှိနေပြီးအထူးသဖြင့်ခံစစ်ပိုင်းတင်ကျင်မှုကရီယယ်မက်ဒရစ်တားလွန်တယ်လို့ထင်ပါတယ်။ကွင်းလယ်မှာမိုဒရစ်ကရူးစ်တို့ဝါရဲ့ကစားသမားတွေရှိနေတဲ့ရီယယ်မက်ဒရစ်ဟာလီဗာပူးကွင်းလယ်ကိုရှင်ပြိုင်နိုင်စွမ်းရှိပါတယ်။တိုက်စစ်မှာဘန်ဇီးမားကရီယယ်မက်ဒရစ်ဘောလုံးပွဲတစ်ဆော့တလန်းနိုင်ဖို့အတွက်အရေးပါတဲ့အတွင်းကိုကိုသွင်းယူခဲ့ပြီးအကောင်းဆုံးပုံစံရနေပါတယ်။ဒါပေမဲ့ဘန်ဇီးမားမိုဒရစ်ဖီနီစီယပ်စ်တို့ရဲ့တွဲလုံးတွေကလီဗာပူး ဟန်တာဖြည့်ဆည်းနိုင်မယ်ဆိုရင်ဘီရဲ့ကိုရဖို့ခက်ခဲသွားနိုင်ပါလေအဓိကခန်းဆဲအောက်သားချက်နဲ့လီဗာပူးနိုင်ငံပေါ်ဆွဲသွားမယ်လို့ထင်တယ်ကိုရနိုင်ရေ
အမေစနေနေ့မှာရီယယ်ဘက်အောင်ပွဲခံမလားလီဗာပူးဘက်ချန်ပီယံဖြစ်သွားမလားဆိုတာကတော့ကျွန်တော်တို့စောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာဘင်းနိုင်ငံမှာကျင်းပတဲ့32ကြိမ်မြောက်စီးဂိမ်းအရှိတောင်အာရှအာဇာတိုင်ပွဲကတော့တနင်္လာနေ့ကပဲပြီးဆုံးသွားခဲ့ပြီးတော့ဒီပွဲခန္ဓာကိုအနှွိုင်းမြို့ကမိုးလုံလေးလုံးအာဇာကွန်းကြီးမှာကျင်းပခဲ့ပါတယ်ဒီနေ့စီးဂိမ်းဘောလုံးပွဲတွေဘက်မှာတော့ဗီယက်နမ်ကအမျိုးသားမာရောအမျိုးသမီးဘက်မှာပါရှူသစိတ်တွေရသွားခဲ့ပါတယ်ဒီနေ့ကအမျိုးသမီးဖိုင်နယ်မှာဗီယက်နမ်ကထိုင်းကိုတကူးကူးပြီးရှိနေနိုင်ပြီးရှူသစိတ်ရသွားပါတယ်တတိယနေရာလူပွဲမှာတော့ဖိလစ်ပိုင်ကမြန်မာကိုနဂိုးတကူးနဲ့နိုင်သွားတာကြောင့်မြန်မာအမျိုးသမီးတဲဟာတတိယဆုနဲ့ဝဲသွားခဲ့ပါတယ်ဒီနေ့ကနေ့ကအမျိုးသားဖိုင်နယ်မှာတော့အေရှန်ဗီယက်နမ်ကထိုင်းကိုတကူးကူးမရှိနေနိုင်ပြီးရှူသစိတ်ရသွားပါတယ်ဒါကြောင့်ထိုင်းကဒီနေ့မှာဒုတိယနဲ့ပဲနှစ်သိမ့်လိုက်ရပြီးတော့တတိယနေရာလူပွဲမှာတော့အင်ဒိုနီးရှားကမလေးရှားကိုပယ်နယ်တီနဲ့နိုင်ပြီးတော့တတိယရသွားခဲ့ပါတယ်ဒီနေ့စီးကိန်းပြိုင်ပွဲမှာဗီယက်နမ်ကစုစုပေါင်းရွှေ206ခုငွေ126ကျေး134နဲ့ပထမရသွားပြီးတော့ထိုင်းနိုင်ငံကရွှေ93ငွေ100ကျေး136နဲ့ဒုတိယအင်ဒိုနီးရှားကရွှေ69ငွေ97ကျေး80နဲ့တတိယရပြီးတော့ဖိလစ်ပိုင်ကအဆင့်၄စင်ကာပူကအဆင့်၅မလေးရှားကအဆင့်6ရပါတယ်မြန်မာနိုင်ငံကတော့ရွှေ9ငွေ18ကျေး34နဲ့အဆင့်9ပဲချိန်ခဲ့ပါတယ်ဒီနေ့မှာမြန်မာကဗိုဗီနာမှာရွှေ3ခုရပြီးတော့ပိုက်ကြော်ချင်းဘီလျက်ကာယာပလဝူရှူဖီတန်းကြောက်တို့ဖြင့်ကူရက်ယူအာနမိုင်းတို့ကနေရွှေတစိတ်တစ်ခုစီလဲရခဲ့ပါတယ်ခင်ဗျာ
တပတ်အတွင်းကအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြထားတာကိုရှုစားနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနက်ပြန်ကြာသပတေးနေ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အစီအစဉ်တွေမကြာခင်အဆုံးသတ်တော့မှာမို့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတ္တမောင်တန်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင်။
ဖန်စီခံနေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတရားမဲ့ဖန်စီခံရတာဖြစ်တဲ့ဆိုပြီးဥပဒေမဲ့ဖန်စီမှုဆိုင်ရာကုလသမဂ္ဂအလို့အဖွဲ့ကိုမိသားစုကတိုင်ကြားလိုက်တယ်လို့ရှေ့နေဖြစ်သူတွေက AFP သတင်းဌာနကိုပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အသက်86နှစ်အရွယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်ဆန်းစုကြည်ကိုဖန်စီထိန်သိမ်းလိုက်ပြီးအာဂရီမှုအပါအဝင်အမှုတော်တော်များများနဲ့စွဲချက်တင်ထားပါတယ်။အမှုမှာလူခွန်ရေးရှင်းနေတဲ့ဦးကမိသားစုကိုစားဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလသမဂ္ဂအလို့အဖွဲ့ကိုတိုင်ကြားခဲ့တာပါ။ဒေါက်ဆန်းစုကြည်ကိုဖမ်းဆီးထားမှုဟာတရားမဝင်သလိုဥပဒေအခြေခံအချက်လက်တွေနဲ့လည်းလွဲချော်နေပြီးသူ့ကိုစစ်တပ်တရားရုံးတွေကလည်းအခြေခံကျတဲ့ဥပဒေလုံထုံးလုံနည်းတွေကိုချိုးဖောက်နေတယ်လို့အဲ့ဒီတိုင်ချက်မှာဖော်ပြထားကြောင်း AFP သတင်းဌာနကရေးသားပါတယ်။ဒါဟာတရားခွင်သဘောဟန်ပြပြီးပြန်ပြီးဆွဲထားတဲ့လောက်ရဖြစ်တယ်လို့လဲဆိုပါတယ်။လက်ရှိမှာတော့ဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း10မှုကျော်နဲ့ထောင်ဒဏ်12နှစ်ချမှတ်ခံထားရပါတယ်။လက်နက်ကိုင်ဆောင်မှုဥပဒေနဲ့ပတ်သက်ပြီးအဓိပ္ပာယ်ရှိရှိပြုပြင်ပြောင်းလဲအောင်လွှတ်တော်အမတ်တွေကိုတွန်းအားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလေးလေးနက်နက်ကတိပြုလိုက်ပါတယ်။အမေရိကန်နိုင်ငံတက္ကသပြည်နယ်ယူဗာလီမြို့ကမူလာနန်းကျောင်းကိုဝင်ပြီးအသက်18နှစ်အရွယ်တင်နတ်ကိုင်းဆောင်ထားသူတူကမောင်းပြန်တင်နတ်နဲ့မင်းကပြစ်ခတ်ခဲ့တဲ့အတွက်ကလေး19ယောက်နဲ့လူကြီး2ယောက်သေဆုံးသွားခဲ့တဲ့အပေါ်သမ္မတဘိုင်ဒန်ကအင်ကာနေ့ညမှာအင်ပြူတော်ကတုံ့ပြန်လိုက်တာဖြစ်ပါတယ်။ရုရှားနဲ့ယူကရိန်းဆွေးနွေးပွဲဖြစ်ဖို့ကရုရှားအနေနဲ့အရင်မကျူးကျော်ခဲ့အခြေအနေရောက်အောင်တပ်ပြန်ဆုတ်ပေးမှရမယ်လို့ယူကရိန်းသမ္မတကဆိုလိုက်ပါတယ်။ဒါ့အပြင်ယူကရိန်းအနေနဲ့ရုရှားနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားပေမဲ့ရုရှားသမ္မတဗလာဒီမာပူတင်နဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးတာကိုပဲလက်ခံမှာဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကဒီနေ့ကအရင်ကပြောထားပါတယ်။တရုတ်နဲ့ဆက်ဆံရေးချင်းကပ်ပုံမူဝါဒအသေးစိတ်ကိုမနက်ဖြန်ကြာသပတေးနေ့ဂျော့ဂျ်တောင်းရဲ့ဝါရှင်တန်တက်ကူမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုမှာဖြစ်ပါတယ်။
မေလ25ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုဥတ္တမောင်တန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပါတယ်။
စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစည်းအဝေးတွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစည်းအဝေးတွေကိုစီစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လူရဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America, Washington.